Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ခါနေ2023ခုနှစ်ဩဂုတ်လ14ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အတန်လွင့်အစီအစဉ်တွေကိုရုပ်တံကားပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့နိုင်ဂျာသမရကိုနိုင်ငံတော်ပုံကံမှုနဲ့အရေးယူမယ်လို့အာနာသိန်းစစ်ကောင်းဆောင်တွေကပြောလိုက်ပါတယ်။American လွတ်တော်ကိုယ်စားလှယ်အဖွဲ့ကရိုဟင်ဂျာဒုက္ခသည်စခန်းကိုဒီနေ့ပဲတွားရောက်ကြည့်ရှုခဲ့ပါတယ်။ဖားကန်မှာမနေ့ကမြေစာပုံပြိုကျခဲ့တဲ့အတွက်အနည်းဆုံးလူ25ရာလောက်ပျောက်ဆုံးနေပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုကြော့ပြပေးသွားမှာပါရှင်
။ဟုတ်ကဲ့ပါရှင်။တနင်္လာညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စကိုင်းတိုင်းစလင်းကြီးမြို့နယ်မှာရှိတဲ့တရုတ်ဝမ်ပေါင်ကျင်းညီထုတ်လုပ်ရေးကုမ္ပဏီဘက်မှလုံခြုံရေးအင်အားတွေအများအပြားတိုးပြီးတော့ချလာနေတဲ့အတွက်တိုက်ပွဲတွေဖြစ်လာနိုင်တဲ့အခြေအနေမှာရှိနေပါတယ်ဆိုပြီးသုံးသပ်မှုရှိပါတယ်
။လုံခဲ့တဲ့2နာရီတောင်ခံနေပြီးတော့တရုတ်စစ်သားတွေပါဒီမှာလုံခြုံရေးလာပြီးတဲ့ဒီသားမျိုးလောက်ပါတယ်ဗျ။တရုတ်အစ်မနဲ့တရုတ်စစ်သားကြီးကဝမ်ပေါင်ကုမ္ပဏီနဲ့နိုင်စင်နဂေါ်ရဲ့ရှေ့ရတရုတ်နေတဲ့အောက်ဝင်တွေဝင်လာတာဟုတ်။
စလင်းကြီးပြည်သူကာကွယ်ရေးတပ်ဖွဲ့ကဗိုလ်စစ်နိုင်ပြပြပေးခဲ့တာပါရှင်ဒီသတင်းအပြည့်စုံနဲ့အတူကယားကရင်ပြည်နယ်ဘက်မှာစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်နေတာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုရဲ့နောက်ပိုင်းလွတ်လပ်တဲ့သတင်းမီဒီယာတွေရင်ဆိုင်နေရတဲ့အခက်အခဲတွေကြောင့်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြပြပေးပါမယ်ရှင
်ယူကရိန်းနိုင်ငံတောင်ပိုင်းစိတ်ကမ်းမြစ်ဖြစ်တဲ့အိုဒက်ဆာကိုရုရှားကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ3ဦးဒဏ်ရာရရှိခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကဒီကနေ့ပဲပြောပါတယ်။ရုရှားရဲ့တိုက်ခိုက်မှုမှာတုံးခဲ့တဲ့အဝေးထိန်ဒရုန်15ခုလုံးကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့ပင်လယ်ထဲပစ်လုခဲ့တဲ့ဒုံးကျည်8စင်းကိုလည်းလေကြောင်းရန်ကာကွယ်ရေးအဖွဲ့တွေကပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ပစ်ချခဲ့တဲ့အပျက်စီးအပိုင်းအစတွေကုန်တိုက်တစ်ခုလည်းပြုတ်ကျခဲ့ရတာကလူ3ဦးဒဏ်ရာရခဲ့ပြီးကျောင်းသားအဆောင်တစ်ခုလည်းပျက်စီးခဲ့တာပါအပျက်စီးအပိုင်းအစတွေကြောင့်မီးလောင်မှုတချို့ဖြစ်ခဲ့ရတာကမိသက်သမားတွေကမီးငြိမ်းသက်ခဲ့ရတယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးက Telegram မှာပြောကြားခဲ့ပါတယ်ယူကရိန်းနိုင်ငံခါဆွန်ဒေသမှာတနင်္ဂနွေနေ့မှာဖြစ်ခဲ့တဲ့ပစ်ခတ်မှုမှာတော့23ရက်သားအရွယ်မိန်းကလေးတဦးအပါအဝင်အနည်းဆုံးလူ5ဦးသေဆုံးပြီးအနည်းဆုံး22ဦးဒဏ်ရာရရှိခဲ့ပါတယ်ဒါပြင်ယူကရိန်းစိတ်ကမ်း Ismail ကိုဥတီတွာလာနေတဲ့ Pala Alantin ကုန်တင်သင်းမော့ကိုရုရှားစစ်သင်းမော့ကဒရီပေးပစ်ခတ်ခဲ့တာကလည်းနိုင်ငံတကာဥပဒေကိုပြင်းပြင်းထန်ထန်ချိုးပေါက်တာဖြစ်တယ်လို့ယူကရိန်းနိုင်ငံသား၏ဝန်ကြီးဌာနကတနင်္လာနေ့ကရှုတ်ချခဲ့ပါတယ်။ယူကရိန်းနိုင်ငံသား၏ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာလည်းပင်လယ်နက်ကိုဖျက်ပြီးတင်းမော်တွေငြိမ်းချမ်းစွာဖျက်ဆီးသွားလာနေတာကိုဟန်တားခဲ့တဲ့ရုရှားရဲ့လုပ်ရက်တွေကိုပြက်ပြက်သားသားအရေးယူနိုင်မှုနိုင်ငံတကာအတိုင်းဝိုင်းကိုတောင်းဆိုထားပါသေးတယ်ရှင်
။နိုင်ငံနိုင်ငံမှာအာဏာသိမ်းဖယ်ရှားခံခဲ့ရတဲ့သမရမိုဟာမက်ဘဇွန်ကိုနိုင်ငံတော်ပုံကတ်မှုတိုင်းပြည်ရဲ့လုံခြုံရေးပြက်ပြားစေမှုတို့နဲ့အရေးယူဖို့အဆင်သင့်ရှိကြောင်းအာနာသိန်းစစ်ကောင်းဆောင်တွေကပြောဆိုလိုက်ပါတယ်။သမရဟောင်းနဲ့ပြည်တွင်းပြည်ပကပတ်သက်ဆက်နွယ်တဲ့သူတွေကိုပြည်တွင်းနဲ့နိုင်ငံတကာတာဝန်ရှိတဲ့သူတွေရဲ့ရှေ့မှောက်မှာအရေးယူဖို့လိုအပ်တဲ့အထောက်အထားတွေကိုစုဆောင်းရရှိထားပါတယ်လို့နိုင်ငံပိုင်ရုပ်မြင်သံကြားမှာအာနာသိန်းစစ်တပ်ရဲ့ပြောခွင့်ရဗိုလ်မှူးကြီး M2M Dromni Mini ကမနေ့တောင်ပိုင်းတုန်းကပြောဆိုလိုက်တာဖြစ်ပါတယ်။အစောပိုင်းမှာတော့ပဋိပက္ခတွေကိုရှောင်ရှားနိုင်အောင်အနောက်အာဖရိကစီးပွားရေးအသိုက်အဝန် ECOWAS အဖွဲ့နဲ့ဆွေးနွေးဖို့လမ်းဖွင့်ထားတယ်ဆိုတာကိုစစ်ကောင်းဆောင်တွေကပြောခဲ့တယ်လို့လည်းနီယာမေမြို့မှာနိုင်ဂျာအာနာသိန်းစစ်တပ်တာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံခဲ့တဲ့နိုင်ဂျီးရီးယားအစ္စလမ်ရေးရာကျွမ်းကျင်သူအစစ်မြင့်အဖွဲ့ကပြောခဲ့ပါတယ်။ ECOWAS အဖွဲ့ကတော့ဒီမိုကရေစီနီးကျရွေးကောက်တင်မြောက်ထားတဲ့သမရဘဇွန်ကိုအာဏာပြန်အပ်ပြီးတော့အရက်ဖက်အုပ်ချုပ်မှုတွေပြန်ပြီးတော့ကျင့်သုံးမှုတောင်းဆိုထားပါတယ်။ပြီးခဲ့တဲ့လတဲ့နိုင်ဂျာနိုင်ငံမှာသမရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်အာဖရိကအနောက်ပိုင်းနဲ့အလဲပိုင်းမှာ၃နှစ်အတွင်း၇ကြိမ်မြောက်အာဏာသိမ်းမှုလည်းဖြစ်ခဲ့တာဖြစ်ပါတယ်ရှင်။
တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီရဲ့စင်ကာပူမလေးရှားကမ်ဘောဒီးယား သုံးနိုင်ငံခီးစဉ်ဟာမနေ့ကပဲဆုံးသက်သွားခဲ့ပါပြီ။ဒီခီးစဉ်ဟာစက်တင်ဘာ5ရက်ကနေ9ရက်အတွင်းကျင်းပမယ်။အာဆီယံထိပ်သီးအစည်းအဝေးမတိုင်ခင်ဒေတာရင်းမှာဖြစ်ပေါ်နေတဲ့တင်းမာမှုတွေကိုရှင်းရှားနိုင်မှုအတွက်တွားရောက်ခဲ့တဲ့ခီးစဉ်လည်းဖြစ်ပါတယ်။နိုင်ငံသားဝင်ကြီးရဲ့ခီးစဉ်မတိုင်ခင်ထုတ်ပြန်ထားတဲ့ထုတ်ပြန်ချက်တွေအရတော့ဒေတာရင်းသုံးနိုင်ငံနဲ့မဟာမြူဟာမြောက်ဆက်ဆံရေးခိုင်မာစေဖို့ရည်ရွယ်တဲ့ခီးစဉ်ဖြစ်တယ်လို့ဆိုပေမဲ့လေလာသူတွေကတော့အငင်းပွားရေပိုင်နဲ့မှလိုက်နာရမယ်ကျင့်ထုံးတွေနဲ့ပတ်သက်လို့တရုတ်နိုင်ငံကသူ့ရဲ့စီးမျဉ်းစည်းကမ်းတွေကိုကျင့်သုံးနိုင်အောင်တွန်းအားပေးဖို့နဲ့သူနဲ့နီးစပ်တဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကိုအာရုံစိုက်နိုင်မှုရည်ရွယ်တဲ့ခီးစဉ်သာဖြစ်တယ်လို့ပြောဆိုနေကြပါတယ်။ Australia National University ကအရှိတောင်အာရှဆိုင်ရာပညာရှင် Hunter Morrison ကတော့တရုတ်နိုင်ငံအတွက်အာဆီယံအဖွဲ့ဝင်တွေကစီးရုံးဖို့လွယ်ကူတဲ့နိုင်ငံတွေကိုချဉ်းကပ်ဖို့နဲ့အနောက်နိုင်ငံတွေဘက်ရေးနဲ့ Philippines, Vietnam တို့ကိုအထူးကြံအောင်လုပ်ဖို့အရေးကြီးနေတယ်လို့သုံးသပ်ပါတယ်။ Philippines သမ္မတ Ferdinand Marcos Jr. ကလည်းရွေးကောက်ပွဲနောက်ပိုင်း American နဲ့ပုံမနီးကပ်စွာဆက်ဆံလာပြီးတရုတ်ရဲ့ရေပိုင်နဲ့ချက်တွေမှုကိုစန့်ကျင်တဲ့လုပ်ရက်ကိုပုံမကျင့်သုံးလာပါတယ်။မကြသေးမီရက်သက်တပတ်တုန်းကလည်း Vietnam နဲ့ Philippines ကြားမှာတရုတ်သင်းမောတွေနဲ့ထိတ်တိုက်တွေ့မှုကိုကာကွယ်နိုင်မှုအတွက်ရေချောင်းသဘောတူစာချုပ်ချုပ်ဖို့လုပ်နေပြီလို့လည်း Philippines သမ္မတကပြောပါတယ်။ဒီစာချုပ်ဟာတောင်တရုတ်ပင်လယ်ပြင်မှာလက်ရှိကြုံတွေ့နေရတဲ့ပြဿနာတွေကိုတည်ငြိမ်မှုအတွက်စောင့်ကြည့်ပေးလိမ့်မယ်လို့လည်းသူကပြောပါသေးတယ်ရှင်။
တောင်တရုတ်ပင်လယ်မှာမကြသေးခင်တုန်းကတရုတ်နိုင်ငံနဲ့တင်းမာမှုဖြစ်ခဲ့တဲ့ Philippines နိုင်ငံစီကိုဩစတြေးလျနိုင်ငံကအကြီးဆုံးစစ်သင်္ဘောကြီးဒီကနေ့ပဲဦးတည်ထွက်ခွာသွားပြီးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စု Philippines တို့နဲ့ပူးရဲစည်ရေးလေ့ကျင့်မှုအတွက် HMAS Canberra စစ်သင်္ဘောကြီးကိုဩစတြေးလျကဆေးလွှတ်လိုက်တာဖြစ်ပါတယ်။
The South China Sea has been an area of tension now for many, many years. We've continued to conduct our operations and activities and our exercise with our allies and partners.
ဩစတြေးလျရေတပ်ဦးစီးချုပ်ဒုတိယရေတပ်ဗိုလ်ချုပ်ကြီးမက်ခမွန်ကဩစတြေးလျ ABC သတင်းဌာနကိုပြောခဲ့တဲ့ဒီအသံထဲမှာတော့တောင်တရုတ်ပင်လယ်ပြင်ဟာနှစ်ပေါင်းများစွာတင်းမာမှုတွေပေါ်ပေါက်ရာဒေသတစ်ခုဖြစ်နေပြီးတော့တင်းမာမှုတွေရှိနေပေမဲ့မဟာမိတ်တွေနဲ့စစ်စင်ရေးလှုပ်ရှားမှုတွေလေ့ကျင့်မှုတွေကျွန်တော်တို့ဆက်ပြီးလုပ်နေပါတယ်ဆိုတာကိုပြောခဲ့တာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်ကအငင်းပွားနေတဲ့ကျွန်းပေါ်ကိုအသွာထောက်ပို့တင်းမောတွေကိုတရုတ်ကမ်းစောက်တင်းမောကနေမီးသတ်ရေပိုက်တွေနဲ့ဟန်ထားခဲ့တာကြောင့်တန်တမာရေးတင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲအခုလိုမျိုးပူးရဲစည်ရေးလေ့ကျင့်မှုစီစဉ်နေတာဖြစ်ပါတယ်။ကမ္ဘာပေါ်မှာရေချောင်းသွားလာမှုအများဆုံးလမ်းကြောင်းတွေကတခုဖြစ်တဲ့တောင်တရုတ်ပင်လယ်ပြင်ရဲ့နယ်မြေအများစုကိုတရုတ်နိုင်ငံကပိုင်ဆိုင်ကြောင်းကြေညာထားတာကြောင့်ဒေသရင်းနိုင်ငံတွေဖြစ်တဲ့ Philippines, Brunei, Malaysia, Taiwan, Vietnam နိုင်ငံတွေနဲ့မကြာခဏဆိုသလိုထိတိုက်ပြဿနာတွေပေါ်ပေါက်နေတာဖြစ်ပါလေရှင်
View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထုံမီတာ32 kHz 9303ညနဲ့9383ညလိုင်းထုံမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တနင်္လာည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ပ်ဇာမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုအမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ဒီကနေ့ပဲတွားရောက်ကြည့်ရှုခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေရင်ဆိုင်နေရတဲ့အခြေအနေတွေနဲ့စိန်ခေါ်မှုတွေကိုသိနိုင်မှုတွားရောက်ခဲ့တဲ့ခီးစဉ်မှာတော့ Republican အောက်လွှတ်တော်အမတ် Richard McCormick နဲ့အာနာယ Democratic Party အမတ် Ed Case တို့အပါအဝင်အဖွဲ့ဝင်၁၁ဦးလိုက်ပါသွားခဲ့ကြတာပါ။မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေနဲ့ဖိနှိပ်မှုတွေကြောင့်အိနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ်းရှောင်ခဲ့ကြတဲ့တိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေနေရပြန်ရေးစီစဉ်နေပေမဲ့လက်တွေအကောင့်ထဲမဖော်နိုင်သေးပဲဖြစ်နေတာကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။မကြသေးခင်ကလည်းရိုဟင်ဂျာအချက်တဲကိုရေရှည်တည်တဲ့ခိုင်မြဲတဲ့ဖြည့်ချင်းရရဖို့အတွက်ခိုင်မာတည်ကြားတဲ့နိုင်ငံတကာအကူအညီတွေကိုစုစည်းဖို့ OIC UNHCR ပူးတွဲကိုယ်စားလှယ်အဖွဲ့ကိုဘင်္ဂလားဒေ့ရှ်ကတိုက်တွန်းလိုက်ပါသေးတယ်။ရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ရက်ဆက်ကြမ်းကြုတ်မှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုရှိစေနဲ့ရိုဟင်ဂျာတွေကိုသူတို့ရဲ့မွေးရမြေမြန်မာဒါမှမဟုတ်တတိယနိုင်ငံကိုပြန်လည်နေရာချထားရေးဟာရိုဟင်ဂျာအကြက်တဲအတွက်ရေရှည်တည်တဲ့နဲ့ဖြည့်ရှင်းနေတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမာဆူဘီမူမန်ကလည်းပြောဆိုထားပါသေးတယ်ရှင်။
ကချင်ပြည်နယ်ဖားကဲ့မြို့နယ်မှာမနေ့တုန်းကမြေစာပုံပြိုကျလို့အနည်းဆုံးလူ25ယောက်ပျောက်ဆုံးနေဆဲဖြစ်ပါတယ်။အခုချိန်ထိလည်းသေဆုံးသွားတဲ့သူတွေရဲ့ရုပ်အလောင်းတွေတယောက်မှပြန်ဆယ်မရသေးဘူးလို့ကယ်ဆယ်ရေးအဖွဲ့ဝင်တွေက AFP သတင်းဌာနကိုပြောပါတယ်။ဖားကဲ့မြို့နယ်မနကျေးရွာအနီးမှာရှိတဲ့မြေစာပုံမနေ့ကပြိုကျခဲ့တာဖြစ်ပါတယ်။ပြိုကျတဲ့နေရာဟာသွားလာရေးခက်ခဲတဲ့အကြောင်းပျောက်ဆုံးတဲ့သူတွေမှာအသက်ရှင်မမျှော်လင့်ချက်နည်းနေကြောင်းကယ်ဆယ်ရေးအဖွဲ့ဝင်တွေက VOA ကိုပြောပါတယ်။မြေစာပုံကပေ900နဲ့ပေ600ကျားလောက်မှာမြင့်နေအကြောင်းနဲ့ ပြီးခဲ့တဲ့ရက်ပိုင်းတုန်းကမိုးရေရွာထားလို့ရေကန်လိုမျိုးဖြစ်နေတဲ့ကျင်းဟောင်းရဲ့နဘေးမှာရေမစေးကြောက်ရှာတဲ့သူတွေရှိနေတဲ့အချိန်မှာမြေစာပုံပြိုကျပြီးတော့ရေလိုင်းရိုက်ခတ်တာကြောင့်မျောပါသွားကြတာဖြစ်ပါတယ်။ပျောက်ဆုံးတဲ့အရေအတွက်ထပ်ပြီးတော့တိုးလာနိုင်တယ်လို့လည်းဒေသခံတွေကခန့်မှန်းပါတယ်။ဖားကန်ဒေသမှာအခုလိုမျိုးမြေစာပုံပြိုကျမှုကမကြာခဏဖြစ်ပေါ်တတ်ပါတယ်။ဒီလ9ရက်နေ့ကလည်းမော်စီစာကြေးရွာမှာမြေပြိုကျတာကြောင့်လူတစ်ယောက်အသက်ဆုံးခဲ့ရပါတယ်။ပြီးခဲ့တဲ့2020ခုနှစ်ဇူလိုင်လ2ရက်နေ့တုန်းကဝေခါမော်မြေပြိုကျမှုမှာလူ180ကျော်သေဆုံးခဲ့ပြီးတော့ဖားကန့်မြို့နယ်မှာအသေးအပြောက်အများဆုံးမြေပြိုမှုဖြစ်ခဲ့ပါတယ်။2022ခုနှစ်မတ်လတုန်းကလည်းစိတ်မူကြေးရွာအုပ်စုဖားပြင်ရွာအနီးမှာကဘာပြိုကျခဲ့တာကြောင့် YTT ရတနာတောင်တန်းလောက်ကဦးကုမ္ပဏီဝင်တဲ့20ကျော်ရဲ့အလောင်းတွေရှာတွေ့ခဲ့ပါတယ်ဒီလိုမျိုးမြေစာပုံပြိုကျပြီးတော့လူတွေမကြာခဏသေဆုံးရတာကအာဏာပိုင်တွေဘက်ကတာဝန်မဲ့ကြောက်စိမ့်တူးဖော်တာတွေကိုအရေးယူဖို့ပြက်ကွက်လို့ဖြစ်တယ်ဆိုပြီး Global Witness ကနိုင်ငံတကာသဘာဝတရားစာတအရေးဆောင်ကြည့်အဖွဲ့နဲ့သဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေတဲ့သူတွေကဝေဖန်ပြောဆိုနေကြပါတယ်ရှင
်အိန္ဒိယနိုင်ငံမှာလည်းမိုးသီးထန်စွာရွာသွန်းပြီးရေကြီးမြေပြိုမှုတွေကြောင့်အခုသတင်းကြေညာနေတဲ့အချိန်ထိအနည်းဆုံးလူ20လောက်ဦးသေဆုံးခဲ့ပါတယ်။အဲ့ဒီတည်းက6ဦးကတော့ဖျားကြောင်ပြိုကျတဲ့အထက်မှာပါသွားကြတာပါ။နောက်ထပ်ဒါဇင်ပေါင်းများစွာဟာလည်းပျောက်ဆုံးနေတယ်လို့တာဝန်ရှိသူတွေကဒီနေ့ပဲပြောပါတယ်။ရဲအတန်းကြာမိုးသီးထန်စွာရွာသွန်းမှုကြောင့်မော်တော်ကားတွေအဆောက်အုံတွေပြိုကျပျက်စီးကမြောက်ပိုင်းဥထရာခန်နဲ့ဟိုက်ချမချေပရဒက်ရှ်ပြည်နယ်တွေကတရားတွေပျက်စီးခဲ့ရပါတယ်။အပျက်စီးတွေကိုရှင်းလင်းပြီးပိတ်မိနေသူတွေကိုကယ်ဆယ်ဖို့လှုပ်ဆောင်နေတယ်လို့လည်းဟိုင်မာချန်ပရဒက်ရှ်ပြည်နယ်အကြီးအကဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒေသခံတွေကိုအိမ်ထဲမှာနေကြဖို့နဲ့မြစ်ချောင်းတွေအနီးတွာလာတာကိုရှောင်ရှားကြဖို့လည်းပြည်နယ်အကြီးအကဲကမြစ်တာရက်ခံထားတယ်လို့ပြည်နယ်အတွင်းရှိစာတင်ကြောင်းတွေကိုလည်းပိတ်ထားရတယ်လို့သူကပြောပါတယ်ရှင်။
အမေရိကန်ပြည်ထောင်စုဟာဝိုင်းီပြည်နယ်မော်ရီကျွန်းမှာတော့ပြီးခဲ့တဲ့သတင်းပတ်တုန်းကလောင်ကျွမ်းခဲ့တဲ့တော်မီကြောင့်သေဆုံးသူအတိပြုနိုင်တဲ့အရေးအတွက်က66ယောက်ထိရှိသွားပြီလို့ဟာဝိုင်းီကျွန်းမှာရှိတဲ့အမေရိကန်အရာရှိတွေကပြောပါတယ်။ဩဂုတ်လ10ရက်နေ့ကစပြီးတော့လောင်ကျွမ်းခဲ့တဲ့တော်မီကြောင့်ဟက်တာ859ကျော်လောင်ကျွမ်းခဲ့ပြီးတော့လဟိုင်းနာမြို့ဝင်းကျင်တဝိုက်ရဲ့နေရာတော်တော်များများမိလောင်တဲ့အထဲပါသွားခဲ့ပါတယ်။အသက်ရှင်ကြံရစ်တဲ့သူများရှိအောင်မလားဆိုပြီးမီးကျွင်းမီးကြံနေကြမှာမနေ့ညနေကအထိမိသက်တက်ဖွဲ့နဲ့ကယ်ဆယ်ရေးဖွဲ့တွေဆက်ပြီးတော့ရှာဖွေနေကြပါတယ်။မီးတံကြောင့်ပျက်စီးသွားတဲ့အပြိုအပျက်တွေရှိတဲ့နောက်ထပ်နေရာတော်တော်များများကိုကယ်ဆယ်ရေးအဖွဲ့တွေနဲ့ Federal ရှာဖွေရေးတက်ဖွဲ့တွေထပ်ပြီးတော့ရှာနေတဲ့အတွက်သေဆုံးသူအရေအတွက်ကဒီထက်ပိုပြီးတော့များလာနိုင်တယ်လို့လည်း Hawaii အုပ်ချုပ်ရေးမှူး Joe Green ကပြောပါတယ်။ Maui ကျွန်းမှာရှိတဲ့လဟိုင်းနာဒေသတဝိုက်မှာတော့မီးကြောင့်အဆောက်အုံ2900လောက်မီးတွေကိုပါသွားခဲ့ပြီးတော့လူ4500လောက်အရေးပေါ်နေထိုင်မှုနေရာတွေလိုအပ်နေပါတယ်။ပြန်လည်ကယ်ဆယ်ရေးအတွက်ကတော့အမေရိကန်ဒေါ်လာဘီလီယံ5ဘီလီယံခွဲလောက်လိုအပ်မယ်လို့ခန့်မှန်းနေပါတယ်။မနေ့တုန်းကတော့မီးလောင်ပြင်းနေကြမှာပဲကြံရစ်သူမိသားစုတွေနဲ့ဒေသခံတွေကမီးလောင်ပြင်းတွေထဲမှာရှိတဲ့ဖျားကျောင်းတွေမှာဝတ်ပြုစုထောင်ပွဲတွေကျင်းပခဲ့ပါတယ်ရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါတယ်။စကိုင်းတိုင်းစလင်းကြီးမြို့နယ်မှာရှိတဲ့တရုတ်ဝမ်ပောင်ကျင်းနီထုတ်လုပ်ရေးကုမ္ပဏီဟာဒေသခံတွေကန့်ကွက်နေတဲ့ကြားကပဲသူ့ရဲ့နယ်မြေတွေကိုတိုးချဲ့နေတာကြောင့်မကြခင်တိုက်ပွဲတွေဖြစ်လာတဲ့အထိအခြေအနေတွေကတင်းမာလာနိုင်တယ်လို့စကိုင်းတိုင်းဒေသအတွင်းကဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။လိုအပ်ရင်ဝမ်ပောင်ကုမ္ပဏီကိုတိုက်ခိုက်ဖို့လက်နက်အင်အားအကူအညီတွေတောင်းထားတယ်လို့လည်းပြောပါတယ်။စကိုင်းတိုင်းဘက်ကအခြေအနေသတင်းပေးပို့ချက်ကိုကိုခင်မောင်စိုးမင်းကပြောပြပေးပါမယ်ရှင်
။တရုတ်ဝမ်ပောင်ကုမ္ပဏီဟာအနီးနားကျေးရွာတွေအထိကုမ္ပဏီရဲ့ကျင်းနီထုတ်လုပ်ရေးလုပ်ငန်းခွင်ကိုချဲ့ယူလာနေတဲ့အတွက်စကိုင်းတိုင်းတဲကလက်နက်ကင်တွေနဲ့တပိတ်အင်အားစုတွေကဒီရပိုင်တဲမှာပဲကန့်ကွက်စာတွေထုတ်ပြန်ခဲ့ကြပါတယ်။ဒါပေမဲ့ဝမ်ပောင်ကုမ္ပဏီကဒါကိုလှစ်လူရှုပြီးစစ်ကောင်စီဘက်ကလုံခြုံရေးအင်အားအများအပြားရယူပြီးဒီနေ့ဩဂုတ်လ14ရက်အထိနယ်မြေတွေကိုတိုးချဲ့ယူနေပါတယ်။ဖြူစော်ရီအယောက်300နဲ့တိုက်ခိုက်ရေးနဲ့လက်နက်ကြီးပစ်ကူအင်ဂျင်နီယာတပ်တွေကစုစုပေါင်းအင်အား900လောက်ကိုဝမ်ပောင်ကုမ္ပဏီပတ်ဝန်းကျင်မှာဖြည့်တင်းထားတဲ့အကြောင်းစလင်းကြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကဗိုလ်စစ်နိုင်ကပြောပါတယ်။ဒါအပြင်တရုတ်စစ်သားတွေလည်းလက်နက်ကင်အပြည့်စုံနဲ့ရောက်နေပြီးအခြေအနေတင်းမာနေတာကြောင့်မကြာခင်တိုက်ပွဲကြီးကြီးမားမားဖြစ်လာနိုင်တယ်လို့လည်းသူကပြောပါတယ်။
လုံးရဲ2000လောက်ကနေပြီးတော့တရုတ်စစ်သားတွေပါဒီမှာလုံလုံလာကြီးတဲ့ဒါမျိုးလုပ်လာတယ်ဗျ။အော်တို့အစ်မနဲ့တင်းယူနီဖောင်းနဲ့တင်းစစ်သားယူနီဖောင်းဝမ်ပေါင်းကုမ္ပဏီရဲ့နိုင်ငံစစ်နက်ကောင်ရဲ့ ်ရှေ့ကတရုတ်နေတဲ့အဆောက်အုံတွေကဝင်လာရတာဟုတ်ရောက်20လောက်ကြီးလာတယ်ဒါပေမဲ့လူကြောက်ကြောက်လုံးလုံးကြီးချတာကြီးချင်းလိုက်ဒီကောင်လုံးကိုအဲပွဲစိတ်လိုလိုအပြည့်ချတာလဲကျွန်တော်တို့ကဒီကောင်နဲ့တဲ့မှာမဟုတ်တော့ဘူးဘာကြောက်လဲဆိုတော့ကျွန်တော်တို့ကဒီသူတို့လုံးလုံးကြီးချတာကိုကြောက်နေမယ်ဆိုရင်စရကျွန်တော်လက်နက်ကန်လမ်းကြီးကိုရေးချပေးမှာမဟုတ်ဘူး
ဒေသခံပြည်သူကာကွယ်ရေး PDF အဖွဲ့30ကျော်ကဝမ်ပေါင်းကုမ္ပဏီကိုတိုက်ခိုက်ဖို့လက်နက်ကြီးအကူအညီတွေကိုမဟာမိတ်တွေစီကရယူထားပြီးဖြစ်တယ်လို့လည်းဗိုလ်စစ်နိုင်ကပြောပါတယ်
။ဒီဝမ်ပေါင်းကုမ္ပဏီရဲ့ကျူးလွန်တဲ့စုမှုကိုရေးယူဖို့တော့ကျွန်တော်လူပယ်အင်အားစုတွေစုကြည့်ပြီးတော့ဒီတော့လက်နက်ကြီးအဖွဲ့တွေကိုအကူအညီတောင်းနေကြ။မကြခင်မှာကျွန်တော်ပေးဆောင်ရမှုစီစီမမတခုလှုပ်ဆောင်ဖို့ပဲပြင်နေကြ။ဒါပေမဲ့အဲ့ဒီတော့လက်နက်ကြီးကိုတောင်းလာရဆိုတော့ပြောလို့တော့ဒါတော့ဒီတော့ကြည့်ကြည့်ရအောင်ရောက်ပြီးပါပြီကျွန်တော်ဘာလို့ဆန်းဆန်းနေလဲကျွန်တော်တို့လက်ခဲကိုပိုင်ဆိုင်ထားပြီပေါ့နော်အဲ့တော့အချိန်ကြီးကျွန်တော်ကောက်ခုမှာ
မန္တလေးသခိုင်းရွှေဘူဝက်လက်မုံရွာဘူးတလင်6ဦးမြောင်းမြိုင်မကွေးတိုင်းရောမြို့စောမြို့စတဲ့ဒေသအစုံကလက်နက်ကင်အဖွဲ30ကျော်ကလက်နက်ကြီးပစ်ကူတွေအကူအညီရထားကြောင်းပြောပါတယ်လက်ရှိမှာမြေပြင်တပိတ်ကော်မတီတွေကတရုတ်အစိုးရကိုဆန္ဒပြတောင်းဆိုနေပြီးနိုင်ငံရေးနည်းနဲ့စစ်ပွဲကိုရှောင်ရှားဖို့ကြိုးပမ်းနေကြောင်းတပိတ်ကော်မတီတချို့က VOA ကိုပြောပါတယ်။ဝမ်ပေါင်းကုမ္ပဏီကခြံစည်းရိုးကိုဆက်ခတ်နေမယ်။တရုတ်အစိုးရကလည်းရေငုံနှုတ်ပိတ်ဆက်ရှိနေမယ်ဆိုရင်တော့တိုက်ပွဲကအမှန်တကယ်ရှိလာလိမ့်မယ်လို့သူကပြောပါတယ်။ပြည်တွင်းကလက်နက်ကိုင်အဖွဲ့တွေကပြည်ပရင်းနှီးမြှုပ်နှံမှုတွေကိုထိခိုက်အောင်မလုပ်ရဘူးလို့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်တွေကသတိပေးထားပါတယ်။စကိုင်းတိုင်းကလက်နက်ကိုင်တွေကတော့ Federal Snitch ကိုတိစောက်မယ်ဆိုရင်ဒီထုတ်ပြန်ချက်ဟာမြောက်ပိုင်းလက်နက်ကိုင်တို့ရဲ့ဒေသအတွက်သာအကျိုးပြုပြီးစကိုင်းတိုင်းမှာတော့ဒေသအကျိုးမဖြစ်နိုင်ဘူးဆိုရင်လက်ခံနိုင်မှာမဟုတ်ကြောင်းပြန်လည်တုံ့ပြန်ထားပါတယ်
။ဒါတော့ဗျာကျွန်တော်ပြောချင်တာတရုတ်ကုမ္ပဏီနဲ့တရုတ်နိုင်ငံသားကြီးနဲ့တရုတ်တန်ရုံးတော့ကျွန်တော်တိုက်ရိုက်ပြောချင်တာ။ကျွန်တော်တို့တိုင်းပြည်မှာတရားစကားတူးဖို့မယ်ဆိုကျွန်တော်တို့တိုင်းပြည်ရဲ့အကျိုးကြီးပါအောင်လည်းကြည့်ပါအောင်။ကိုယ်ကျိုးကြီးပါပဲကိုယ်ကြည့်ပါနဲ့။အဲ့အဲ့လိုမျိုးလေးတော့ကျွန်တော်တည့်ပြောချင်တာ။ကျွန်တော်တိုင်းပြည်ပေါ်မှာလာပြီးတော့ကိုယ်ပြေဆုံးတာတော့ကျွန်တော်တို့ကတော့လက်ခံအပိုင်ကြီးမှာဘာလို့ဘူးဆိုတာလေးပဲတောက်ခဲ့တာ
စစ်ကောင်စီရဲ့သခိုင်းတိုင်းပြောခွင့်ရတန်ရာဇာတရေးရဝန်ကြီးဌာနကတော့တရုတ်စစ်သားတွေရောက်လာတယ်ဆိုတာမဟုတ်ကြောင်းနဲ့အဲ့ဒီလိုဝင်လာလို့မရကြောင်းပြောပါတယ
်ဘယ်လိုပုံစံဖြစ်လို့လဲရေးလို့စစ်သားတွေလာတယ်မဟုတ်ပါဘူးခဏတိုင်းဒီလိုနိုင်ငံတကာဘူးမရဘူးမဟုတ်ပါဘူးသူကြီးအခြေကခြံယူခတ်တဲ့ကိစ္စသူတို့သတ်မှတ်ပေးထားတဲ့ဒီရီးယားနယ်မြေကိုပဲလူကြုံမှုရထခြင်းဖြစ်ပါလိမ့်မယ်ဟိုသူတို့ပြောလို့ခက်လို့မရပါဘူးကျွန်တော်ဒီကအစိုးရဒီကအဖွဲ့ကြီးရဲ့အောက်ရှိတဲ့လက်မခံပါဘူးလက်မခံရဘူးလည်းမလုပ်ပါဘူးเนาะဖြတ်ချက်ပါဒါမှမဟုတ်တော့သွားလို့လာလို့ရပါတယ်ကျွန်တော်တို့ပြည်သူတွေဈေးကိုပေါက်ကားနေကြတာတွေပြည်ညာတွေရောင်းဝယ်နေကြတာတွေကုန်စည်ပြည်ထောင်စုတွေရှိပါတယ
်ပြီးခဲ့တဲ့2022ခုနှစ်ဇွန်လ22ရက်နေ့ကလည်းသခိုင်းတိုင်းကလက်နက်ကင်အဖွဲ့ပေါင်းစုံကဝမ်ပေါင်းချင်းနီကုမ္ပဏီပိုင်တဲ့ area တဲကိုအဝေးပြစ်ဘုံ200ကျော်နဲ့ပြစ်ခတ်ခဲ့ပါတယ်။ဝမ်ပေါင်းကုမ္ပဏီကိုလုံခြုံရေးယူပေးထားတဲ့စစ်ကောင်စီတပ်တွေကကြေးရွာတွေကိုမိရှို့ခဲ့တဲ့အတွက်ဓာတ်ကိုတုံ့ပြန်တာလို့သခိုင်းတိုင်းကလက်နက်ကင်တွေက VOA ကိုပြောခဲ့ပါတယ်။အဲ့ဒီတုန်းကဘယ်အဖွဲ့အစည်းကလုံဆောင်တယ်လို့တရုတ်ကုမ္ပဏီဘက်ကတိတိကျကျမစွပ်စွဲခဲ့ပေမဲ့ဖြစ်လာနိုင်တဲ့နောက်ဆက်တွဲဆိုးကျိုးတွေကိုတော့တရုတ်ကုမ္ပဏီဘက်ကကြေညာချက်ထုတ်ပြီးသတိပေးခဲ့ပါတယ်။သူတို့အနေနဲ့ကျင်းနီထုတ်လုပ်တာကိုလက်ရှိမှာရန်နာထားမယ်လို့ကြေညာချက်မှာဖော်ပြထားပေမဲ့ကျင်းနီစီမံကိန်းကဆက်လဲပတ်နေပြီးကျင်းနီတည်ယူတဲ့လမ်းတစ်လျှောက်ကိုလည်းစစ်ကောင်စီကလုံခြုံရေးပေးထားတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ
ဒါကတော့သခိုင်းတိုင်းစလင်းကြီးမြို့နယ်မှာရှိတဲ့တရုတ်ဝမ်ပေါင်ကျင်းနီထုတ်လုပ်ရေးမှာတရုတ်ဒီဘက်ကလုံခြုံရေးအင်အားတွေအများပြားတိုးချဲ့လာနေတဲ့အတွက်တိုက်ပွဲတွေဖြစ်လာနိုင်တဲ့အခြေအနေသုံးသပ်ချက်ကိုခင်မောင်စိုးမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကယင်းနီဒေသဘက်မှာစစ်ကောင်စီဘက်ကလေးချောင်းနဲ့ဘုံကျဲတိုက်ခိုက်တဲ့အတွက်ဖျားချောင်းအပါဝင်ထိခိုက်ပျက်စီးမှုတွေရှိခဲ့တဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။ကယားဒေသအခေါ်ကရင်နီပြည်နယ်မဲဆယ်မြို့နယ်ထဲမှာစစ်ကောင်စီတပ်ဖွဲ့တွေကဒီကနေ့မနေ့အစောပိုင်းတုန်းကလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ကရင်နီလူခွေးအဖွဲ့က VOA မြန်မာပိုင်းကိုပြောပါတယ်။ထိုင်းနိုင်ငံနဲ့နယ်ချင်းဆက်နေတဲ့ကရင်နီဒေသအနှံ့မှာတော့တိုက်ပွဲတွေဖြစ်ပွားနေပါတယ်။ဖရူဆိုဒီမော့ဆိုလမ်းမကြီးဘက်မှာတော့နေ့စဉ်လိုလိုနှစ်ဖက်ပစ်ခတ်တိုက်ခိုက်မှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီရက်ပိုင်းအတွင်းတိုက်ပွဲတွေနဲ့လက်နက်ကြီးတွေနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဖျားเจ้าနဲ့နေအိမ်တချို့ထိခိုက်ပျက်စီးခဲ့တဲ့အကြောင်းသတင်းပေးဖို့ချက်ကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင်
။ကင်းနီပြည်နယ်မှာခုချိန်ထိဒေသတည်ငြိမ်သွားတာမရှိဘဲနေ့စဉ်လိုလိုတိုက်ပွဲတွေဖြစ်နေတယ်လို့ကင်းနီလူခွင့်အဖွဲ့တီထောင်သူကိုပညာက VOA ကိုပြောပါရယ်။ဒီမော့ဆိုဖရူဆိုမြို့နယ်အဆက်နဲ့ မဲဆက်မြို့နယ်တွေမှာဒီရက်ပိုင်းတိုက်ပွဲတွေပြင်းထန်နေပြီးတော့ဒီနေ့မနက်အစောပိုင်းမှာတော့ထိုင်းနယ်စပ်အနီးမဲဆက်မြို့နယ်ထဲမှာလေရင်နဲ့ဘုံချဲနေတယ်လို့ကိုပညာကအခုလိုပြောပါတယ
်။မနေ့ကတနေ့ကတော့ဇက်တိုင်ဝဲဘူဆိုနဲ့ဒီမဆူဆမ်မာတိုက်ပွဲတွေဖြစ်တဲ့နောက်လေရင်နဲ့ဘုံလာကျဲတာတွေရှိပြီးတော့မှချက်ချောင်းတွေအိမ်တွေပျက်စီးတာတွေရှိတော့ပေါ့နော်။နောက်ဒီမနေ့စောကြီးပိုင်းမှာလည်းကျွန်တော်ဒီလောက်ဒီနေ့စပ်ဖက်မှာလည်းဘုံထချဲတာရှိတယ်အတပွဲကတော့ပုံမှန်စက်တိုင်းပဲစက်တိုင်းဒီပရုဆိုစာလင်မပရုဒီမဆိုစာလင်မပမရှိတယ်မဆက်ပြင်မှာလဲဟုတ်တိုက်ပွဲတွေပုံမှန်ရှိနေပါတယ်ဟုတ
်စစ်ကောင်စီဘက်ကတိုက်ပွဲတွေအတွင်းမှာလက်နက်ကြီးနဲ့လေကြောင်းအသုံးပြုပြီးတော့ဥတီယာမရှိပြစ်ခတ်တိုက်ခိုက်နေတယ်လို့လဲဒေသခံတွေကပြောပါတယ်ဒီမနက်မဲဆက်မြို့နယ်တဲ့လေရင်ဘုံကျဲခန္ဓာနဲ့ပတ်သက်လို့လူအထိကရှိမရှိအသေးစိတ်တော့မသိရသေးပါဘူးထိုင်းဘက်ချမ်းနဲ့ကယားဘက်ချမ်းကနယ်စပ်မြို့နယ်တလျှောက်မှာတော့စစ်ဘေးဒုက္ခသည်တွေခိုးလုံနေကြတာပါပြီးခဲ့တဲ့ဂျွန်လာရဲ့မဲဆက်နဲ့ဖားဆောင်မြို့နယ်တွေမှာတိုက်ပွဲပြင်းထန်ခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်တွေဟာတန်လွင်မြစ်အရှိတ်ဘက်ကမှအပြင်းထန်စီးရင်လှုပ်ရှားနေပြီးတစ်ချိန်တည်းမှာလည်းစစ်ဆောင်တွေရှိတဲ့ဘက်ကိုလေရင်နဲ့ဇက်တိုက်ပစ်ခတ်တိုက်ခိုက်လာနေတယ်လို့ KNP နဲ့အတိုင်းအမင်္ဂကောင်စီ KSCC ဥက္ကဋ္ဌဦးအောင်စံမြင့်ကပြောပါတယ်ဒီလိုတိုက်ခိုက်မှုတွေကြောင့်စစ်ပြေးဒုက္ခသည်တွေပြည်စီယာနေရာမရှိတော့အောင်ဒုက္ခရောက်နေကြတယ်လို့လည်းစီဘေးဆောင်တွေကိုကူညီနေသူတူက VOE ကိုပြောပါတယ
်။ဒီနေ့ကျတော့ဒီသူဆောက်ကတော့စားတာတော့ရှိတယ်။ဒါပေမဲ့လူပြည်တော်မရှိတဲ့မြေချားလည်းပြည်စီရနေရာလည်းမရှိဘူး။ဒီဖက်ပြင်းမဲ့လေလေးလေးအန်ဒီနဲ့ချားရတာဆိုပြန်မအောင်ပြောင်းတော့
ဒီမော့ဆိုနဲ့ဖရူဆိုမျိုးနဲ့အဆက်လမ်းမကြီးတစ်လျှောက်ကခြေရွာတချို့မှာခရင်ဒီပူပေါင်းတက်တဲ့စစ်ကောင်စီကြားဒီအပိုင်းနှစ်ဖက်တိုက်ပွဲတွေရက်ဆက်ပြင်းထန်နေတာနဲ့ပတ်သက်လို့တော့ဖရူဆိုမျိုးနဲ့ပြည်သူ့ကာကွယ်ရေးတပ်တရင်မူကိုကနေက VOE ကိုကုလို့ပြောပါတယ်
တပ်ပေါ်ကသူတို့ကူးမှဖြစ်တယ်ပြီးတော့ငွေရရတင်းမှဖြစ်တယ်ပေါ့နော်ဆယ်နေတာငွေရရတင်းတပ်ပေါ်မှာကစစ်ကောင်စီဖဲရတော့ရောက်30ချက်မနေတော့တည်တယ်ပေါ့နော်ကျွန်တော်တို့လည်းနဲ့ခရံရောက်များစစ်စီရမယ်ဒါမှဒီတင်းတော့ကျွန်တော်တို့တာဝန်နဲ့တင်းတပ်ဖွဲ့တွေကပြန်ဝင်ထုတ်ပြန်တာတော့မရှိသေးဘူးပေါ့နော်ဒီတော့တင်းပေါ်တော့ဒီ70ရက်70ရက်နေတော့ဆက်တိုင်းပဲပေါ့နော်ဒီအတမတိုင်ခင်မှလည်းရှိမှတပတ်နေပါတော့ဖြစ်ပြီးအခုနဲ့ဆိုတော့နှစ်ပတ်ကျော်ကျော်တော့ဖြစ်နေပြီပေါ့နော်
စစ်ကောင်စီဘက်ကဒီမော့ဆိုနဲ့ဖရူဆိုမျိုးနဲ့အဆက်လမ်းမကြီးဘက်ကိုအင်အားလုံးရင်နဲ့ထိုးစစ်ဆင်လာတာကြောင့်နှစ်ဖက်ထိတွေ့မှုတွေဖြစ်ပွားရတာလို့တရင်မှုကုကနေကပြောပါတယ်စစ်ကောင်စီဘက်ကအသေးပြောက်စီးရင်နဲ့ပတ်သက်လို့တော့ VOA ကတည်ကြားအတိမပြုနိုင်သလိုစစ်ကောင်စီဘက်ကထုတ်ပြန်တာလည်းမရှိပါဘူးတိုက်ပွဲတွေကတော့ဩဂတ်စ်လဇန်ပိုင်းကနေအခုထိနေစဉ်လိုလိုဂျိုကြားဂျိုကြားဖြစ်နေတာပါခင်ဗျာ
ဒါကတော့ကယားကရင်ပြည်နယ်မဲဆယ်မြို့နယ်ထဲမှာစစ်ကောင်စီတပ်ဖွဲ့ကဒီကနေ့မနက်စောပိုင်းလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အကြောင်းသတင်းကိုကိုရန်နိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမှာသတင်းမီဒီယာတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုအခက်အခဲတွေအခြေအနေသတင်းကိုတင်ပြပေးကြပါမယ်။လွတ်လပ်တဲ့သတင်းမီဒီယာတွေကိုအာဏာသိမ်းစစ်ကောင်စီကပြင်းပြင်းထန်ထန်ဖိနှိပ်နေတာကြောင့်သတင်းသမားတွေရဲ့အသက်လုံခြုံရေးနဲ့ဘဝရည်တည်ရှင်သန်ရေးတွေမှာအခက်အခဲစိန်ခေါ်မှုတွေပိုးပြီးတော့များလာတယ်လို့လွတ်လပ်တဲ့သတင်းမီဒီယာအဖွဲ့တွေကပြောဆိုကြပါတယ်။စိန်ခေါ်မှုတွေဘလို့ပဲရှိရှိပြည်သူတွေသတင်းမှန်ရဖို့အတွက်သတင်းသမားတွေအနေနဲ့ဆက်ပြီးတော့ကြိုးပမ်းနေတဲ့အကြောင်းကိုလည်းပြောဆိုကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းလွတ်လပ်တဲ့သတင်းမီဒီယာတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုအခက်အခဲတွေအကြောင်းကိုမက်ခင်ဖြူထွေးကစူးစီးတင်ပြပေးထားပါတယ်။
2021ဖေဖော်ဝါရီလအာဏာသိမ်းပြီးနောက်ပိုင်းမှာစစ်ကောင်စီဟာသတင်းသမားယာနဲ့ချီကိုဖမ်းဆီးရေးယူတာတွေလုပ်ခဲ့တယ်လို့ဝါဒပြန်သတင်းတွေနဲ့သတင်းမှန်တွေကိုအမှောင်ချတာအပါအဝင်သတင်းမီဒီယာလွတ်လပ်ခွင့်ကိုနှီးမျိုးစုံနဲ့ပိတ်ပင်ကန့်သတ်လာခဲ့တယ်လို့လွတ်လပ်တဲ့သတင်းမီဒီယာအဖွဲ့တွေကပြောဆိုကြပါတယ်။ဒီလိုအခြေအနေအောက်မှာလွတ်လပ်တဲ့သတင်းမီဒီယာသမားတွေအတွက်စင်ခေါ်မှုတွေပိုးပြီးများလာတယ်လို့အာဏာသိမ်းမှုနောက်ပိုင်းရုပ်သံလိုက်စင်ရုပ်သိမ်းခံရတဲ့မစ္စမာသတင်းဌာနအက်ဒီတာချုပ်လည်းဖြစ်မစ္စမာသတင်းဌာနကိုတည်ထောင်ခဲ့သူလည်းဖြစ်တဲ့ဦးစိုးမြင့်က VOA ကိုပြောပါရစေ
။ဒီသတင်းမီဒီယာလွတ်လပ်တဲ့သတင်းမီဒီယာလုပ်ငန်းကိုဆက်လုပ်မယ်ဆိုတဲ့လူတွေရဲ့ဘဝလုံခြုံမှုသူတို့ရဲ့အသက်လုံခြုံမှုအဲသူတို့ရဲ့လုံခြုံမှုတွေနဲ့မကပါဘူးသူတို့မိသားစုတွေအဲပြီးတော့သူတို့နဲ့ဆက်ဆံနေတဲ့လူတွေပေါ့နော်သူတို့တွေကအခုချိန်ထိအသက်ကောဘဝရောစင်ခေါ်မှုတွေရှိပါတယ်ပေါ့နော်ဒါကတော့စင်ခေါ်မှုအကြီးဆုံးပါပဲနောက်ထပ်စင်ခေါ်မှုကတော့ကျွန်တော်တို့ရဲ့လုပ်ငန်းစင်ခေါ်မှုပေါ့အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာနေရာတွေကပြန့်ကျဲသွားတယ်အဲလုပ်ငန်းတွေကိုကျွန်တော်တို့ကအဆင့်အမျိုးမျိုးလုပ်ရတဲ့ဟာမျိုးတွေရှိတယ်အဲ့ဒါမျိုးကြတော့ဒီတစ်ဖက်မှာလည်းလွတ်လပ်တဲ့မီဒီယာရဲ့ဒီသတင်းတန်ဖိုးသတင်းရည်သူတွေကောင်းလုံးဝမတောင်းဝန်ရှိသလိုတစ်ဖက်မှာလည်းအဲ့ဒါကိုလုပ်ဖို့အတွက်လက်တွေ့မှာလုပ်ရတဲ့စင်ခေါ်မှုပေါ့နော်ဒါဒုတိယအကြီးဆုံးစင်ခေါ်မှုပါ
စစ်ကောင်စီဟာသတင်းလုံငန်းလုတ်ကင်နေသူတွေကိုသာမကသတင်းဖြေချပေးတဲ့သူတွေကိုပါဖမ်းဆီးအရေးယူတာချင်းချောက်နှောက်ယှက်ပြုတာတွေကြောင့်သတင်းရယူရနေရမှာအခက်အခဲတွေပိုကြီးများလာစေတယ်လို့ဒီမိုကရက်တစ်မြန်မာအတန် TVB ကိုပူးတွဲတည်ထောင်သူလည်းဖြစ်လက်ရှိအက်ဒီတာချုပ်နဲ့အမှုဆောင်ညွှန်ကြားရေးမှူးလည်းဖြစ်တဲ့ဦးရေးချန်နိုင်ကပြောပါတယ
်ကျွန်တော်တို့ရဲ့သတင်းတော့ရဲ့လုံခြုံရေးကျွန်တော်တို့ရဲ့ဝန်ထမ်းတွေရဲ့လုံခြုံရေးအဲ့ဒါတော့အဓိကကြတယ်ပေါ့နော်နောက်တစ်ခုလုံခြုံရေးကတော့ကျွန်တော်တို့နဲ့ဒီဆက်သွယ်နေတဲ့ကျွန်တော်တို့သတင်းပေးနေတဲ့လူတွေတော့ကျွန်တော်တို့ဟိုစိုးစေးပေးနေတဲ့လူတွေသူတို့ရဲ့လူမျိုးတွေလည်းကျွန်တော်အများကြီးသတိထားပါတယ်အဲ့ဒီပြင်ကျွန်တော်တို့ဒီပမာပြည်တိုင်းမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေပေါ့နော်ဒီတာမန်ပြည်သူတွေနော်ကန်ကက်ရှင်တွေသူတို့ရဲ့လူမျိုးတွေရေးကိုလည်းကျွန်တော်အများကြီးသတိထားပါတယ်ကျွန်တော်တို့မှဒီမှာအင်တာဗျူးပါလို့နော်နောက်ဆက်တွဲပြည်တွင်းမှာရှိနေဆိုဆက်ဖန်ခံရတဲ့အမျိုးပေါ့နော်ကြော်ရတာကျွန်တော်တို့တော်တော်လေးဟိုရုတ်တရက်ဟိုပြောင်းလဲသွားတဲ့အာနာသိမိခါဗလာမှာပြောင်းလဲသွားတဲ့အခက်ခဲပေါ့နော
်အာနာသိမိနောက်ပိုင်းဖန်စီနှိမ့်ဆက်ရေးယူခံရသူတွေထဲမှာတိုင်းရင်းသားသတင်းဌာနတွေကသတင်းကြောက်တွေလည်းအများပြပါပါတယ်လက်နက်ကိုင်ပြပခါတွေကြားသတင်းယူနေကြတဲ့တိုင်းရင်းသားသတင်းကြောက်တွေအများပြရှိနေပြီးတော့လုံခြုံရေးအာမခံချက်မရှိတဲ့အခြေအနေအောက်မှာစွန့်စွန့်စားစားအလုံးလုံးနေကြရတာဖြစ်တယ်လို့တိုင်းရင်းသတင်းမီဒီယာ15ခုစုပေါင်းဖွဲ့စည်းထားတဲ့BNI အဖွဲ့ရဲ့စီမံညွှန်ကြားရေးမှူးမတ်တင်ညိုကပြောပါတယ
်။သတင်းမှန်လေးထူးခြားတဲ့သတင်းတွေကိုဖော်ပြနိုင်ဖို့အတွက်ဆိုရင်ကျမတို့ဒီတိုင်းရင်းသားမီဒီယာတွေကတချို့ဆိုလို့ရှိရင်ပေါ့နော်တကယ်လက်နက်ကိုင်ပြုခတ်ဖြစ်တဲ့နေရာတွေကိုမှအလှဲ့ချသွားပြီးသတင်းသွားယူရတာရှိတယ်။အဲ့ထက်မှလည်းအမျိုးသမီးသတင်းထောက်တွေကအများကြီးရှိတယ်ပေါ့နော်။ဆိုတော့ဒီလိုမျိုးသတင်းသားယူမှလည်းပဲတိကျမှန်ကန်တဲ့သတင်းတွေကိုတင်ဆက်နိုင်မယ်။ပြီးတော့မှလည်းပဲဒီလူခွေးချိုးဖောက်မှုတွေနဲ့အတူဖြစ်နေတဲ့နိုင်ငံရေးလူမှုရေးစီးပွားရေးဆိုင်ရာအကြောင်းအရာတွေကိုလည်းပုံမှန်ပြီးတော့ပြည့်စုံပြောနိုင်မယ်။ဒါပေမဲ့အခက်အခဲတစ်ခုကသူတို့အနေနဲ့စုံစမ်းပြီးသွားလုပ်တယ်ဆိုပေမဲ့သူတို့မှလုံခြုံရေးအမခန့်ချက်ဘာမှမရှိဘူး။အဖွဲ့အစည်းကိုယ်တိုင်ကမပေးနိုင်သလို BNI ကိုယ်တိုင်ကလည်းဒီအပေါ်မှာအမြဲတမ်းပံ့ပိုးနေပေးနိုင်ဖို့အခက်အခဲရှိတယ်။ဒီအပြင်ကိုတကယ့် conflict ကြားမှာတရင်တိုက်တွေတက်ကြမလို့အခြားလိုအပ်တဲ့ထောက်ပံ့မှုတွေကိုလည်းကျမတို့ပေးနိုင်တဲ့အနေအထားတွေမရှိဘူးပေါ့နော်
။စစ်ကောင်စီဟာတိုင်းသားဒေသတွေနဲ့လက်နက်ကိုင်ပြပခဒေသတွေမှာအင်တာနက်နဲ့တယ်လီဖုန်းဆက်သွယ်ရေးဖြတ်တောက်တာတွေလုပ်နေတာကြောင့်လည်းသတင်းချက်လက်ရယူတဲ့နေရာမှာအခက်အခဲတွေရှိနေတယ်လို့တိုင်းရင်းသတင်းတောက်တွေကပြောဆိုကြပါတယ်။ဒီလိုအခက်အခဲတွေကြားကပဲသတင်းမှန်တွေရအောင်တိုင်းရင်းသားသတင်းမီဒီယာတွေကကြိုးပမ်းနေကြတာလို့မတ်တင်ညိုကပြောပါတယ်
။ဆိုတော့ဒီလိုအနေထားကပြောမယ်ဆိုလို့ရှိရင်သတင်းတွေစီးဆင်းမှုအတွက်သတင်းမှန်ကန်မှုအတွက်ကိုစဉ်းစားနိုင်ဖို့ကအများကြီးခက်ခဲရှိတယ်။ဆိုတော့သတင်းတွေမတင်ပို့နိုင်ရင်လည်းပြည်သူလူထုတွေကသတင်းနဲ့ဆက်သွယ်ပြတ်မယ်။အဲ့ဒီနေရာမှာပုံမှန်ပြီးတော့လူခွေချိုးဖောက်မှုတွေခံရနိုင်တယ်ပေါ့နော်။ဒါကြောင့်မလို့ကျွန်တော်တို့တိုင်းရင်းသားသတင်းဌာနတွေကဟိုဒီသတင်းတွေအဆက်မပြတ်သွားအောင်နှီးပေါင်းစုံတုံးပြီးတော့မှစွန့်စားစွန့်စွန့်စားစားနဲ့သတင်းတွေကိုဆက်ပြီးတော့မှရေးသားဖော်ထုတ်နေကြတာမျိုးတွေရှိနေပါတယ
်။လွတ်လပ်တဲ့သတင်းမီဒီယာအဖွဲ့အစည်းတွေကတော့ဘယ်လိုဖြစ်နေမှုတွေနဲ့အခက်အခဲတွေပဲရှိရှိလွတ်လပ်ပြီးဗက်လိုက်မှုကင်းတဲ့သတင်းမှန်တွေပြည်သူတွေကြားရရှိအောင်ဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့ TVB Editor ချုပ်ဦးရေးချန်နိုင်ကလည်းပြောပါရယ
်အဓိကတော့ကျွန်တော်တို့လွတ်လပ်တဲ့တရားမျှတတဲ့ဗက်မလိုက်တဲ့နော်ဒီသတင်းတွေကိုကျွန်တော်တို့ထုတ်လွှင့်ရမယ်နောက်တစ်ခုကဒီပမာဏပြည်ထဲမှာရှိနေတဲ့နော်ဒီဘာသာရေးလူမျိုးရေးနော်တိုင်းသားအရေးအဲ့လိုမျိုးမတူကွဲပြားတဲ့လူတွေအားလုံးကြားထဲမှာနော်တဲ့တဲ့တဲ့နဲ့အကုန်လုံးတယောက်တယောက်လေးသားတမှုနဲ့နေနိုင်ဖို့အတွက်ကိုကျွန်တော်တို့ဒီ program နဲ့အစီအစဉ်တွေကျွန်တော်တို့ထုတ်လွှင့်ရမယ်။နော်နောက်လူခွင့်ဒီမိုကရေစီကိုတကယ်အနှစ်သာရကိုတကယ်နားလည်နိုင်တဲ့နော်လူတိုင်းဝိုင်းတစ်ခုဖြစ်လာအောင်တည်ဆောက်ရမယ်ဆိုတာဟာဆိုတော့အဲ့ဒါကျွန်တော်တို့အခုချိန်ထိကျွန်တော်တို့ခက်ခဲမမဆွဲကင်ထားသေးပါပဲ။ဆိုတော့အခုလိုအနာသိမ့်ပြီးတဲ့ကာလမှာကျွန်တော်ထင်တာတော့ပို့ပြီးတော့မှဒါတွေကရေးကြည့်လာပါလေ။
စစ်ကောင်စီကသတင်းမောင်ချဖို့ကြိုးစားနေတဲ့အခုလိုကာလမှာလွတ်လပ်တဲ့သတင်းမီဒီယာတွေရဲ့အခန်းကဏ္ဍကပိုးပြီးတော့အရေးကြီးလာတယ်လို့မစ္စမာအဒီတာချုပ်ဦးစိုးမြင့်ကလည်းပြောပါရယ
်အဓိကကတော့ဒီလွတ်လပ်တဲ့မီဒီယာတွေအနေနဲ့ဒီသတင်းလက်အချက်လက်တွေကိုအချိန်နဲ့တပြေးညီပေးနိုင်မှပြည်သူတွေအနေနဲ့ဘယ်နေရာမှာဘာဖြစ်နေတယ်ပြီးတော့မှန်မှန်ကန်ကန်ဆုံးဖြတ်နိုင်မယ်သူတို့ရဲ့ဆုံးဖြတ်ချက်တွေကပုံမှန်ပြီးတော့ကောင်းမွန်မယ်လို့ဖြစ်တာမို့လို့ဒီလွတ်လပ်တဲ့သတင်းမီဒီယာရဲ့အခန်းကဏ္ဍပိုးပြီးတော့အရေးကြီးလာတာပါ
မြန်မာစစ်တပ်ဟာအာဏာသိမ်းမှုနောက်ပိုင်းမှာမစ္စမာနဲ့ DVB သတင်းဌာနအပါအဝင်လွတ်လပ်တဲ့သတင်းဌာနအတော်များများကိုရုတ်တံထုတ်လွှင့်ခွင့်လိုင်စင်ရုပ်သိမ်းခဲ့တယ်လို့သတင်းသမားတရားကျော်ကိုဖမ်းဆီးတာတရားစွဲဆိုတာတွေလုပ်ခဲ့တာပါအာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေတိတိသာသာစုပ်ယုပ်ကျဆင်းသွားခဲ့တယ်ဆိုတာကိုနိုင်ငံတကာသတင်းလွတ်လပ်ခွင့်စောင့်ကြည့်လေ့လာတဲ့အဖွဲ့တွေကလည်း၆ပြပြောဆိုကြပါတယ်အ အနာသိမှုနောက်ပိုင်းမြန်မာမီဒီယာအခြေအနေဟာဆယ်စုနှစ်တစုစာလောက်နောက်ပြန်ဆုတ်သွားခဲ့ပြီးမြန်မာနိုင်ငံဟာကမ္ဘာပေါ်မှာသတင်းလွတ်လပ်ခွင့်အဆိုးဝါးဆုံးဆယ်နိုင်ငံထဲမှာပါဝင်တယ်လို့နိုင်ငံတကာသတင်းလွတ်လပ်ခွင့်စောင့်ကြည့်လေ့လာရေးအဖွဲ့တစ်ခုဖြစ်တဲ့နယ်စည်းမထားသတင်းတောင်များအဖွဲ့ ISF ကဒီနှစ်ထဲနောက်ဆုံးထုတ်ပြန်ခဲ့တဲ့အစဉ်ကစားထဲမှာဖော်ပြထားပါတယ်ရှင်
ဒါကတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာသတင်းသမားတွေအတွက်အခက်အခဲစိန်ခေါ်မှုတွေပိုပြီးတော့များလာနေတဲ့အခြေအနေကိုမက်ခင်ဖြူတွေးကစူးစီးတင်ပြပေးခဲ့တာဖြစ်ပါလေရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ပြည်စုံမေးမြန်းခန်းတစ်ခုနဲ့အတူအပတ်စဉ်ခဏတွေနားဆင်ရဖို့ရှိပါတယ
်ဘီအိုအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/BamisViewNews မှာ join လုပ်ပြည့်စုံရပါရှင
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE မြန်မာပိုင်းရဲ့2023ခုနှစ်ဩဂုတ်လ14ရက်တနင်္လာညချမ်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့နဲ့အတူစနေတနင်္ဂနွေမှာတော့လိုင်းလက်မီတာ190 kHz 1505တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အရင်ဆုံးတော့တွေ့ဆုံမေးမြန်းခန်းကိုပြောပြပေးကြပါမယ်။ဆီယနာသိမ်းမှုကိုစန့်ကျင်တဲ့ဒီမိုကရေစီလှုပ်ရှားမှုတွေမှာသွေးအေးမသွားအောင်အမှုပညာနဲ့ပေါ်ထုတ်တဲ့လုပ်ရက်တွေကအရေးကြီးပါတယ်လို့မကြသေးခင်တော့ကမှအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတဲ့အမှုပညာရှင်မတ်မြတ်နိုးအေးက VOA မြန်မာပိုင်းကိုပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့အတွက်သူ့ရဲ့အမှုပညာလုပ်ငန်းတွေရပ်ဆိုင်းလိုက်ရတယ်လို့ပြည်ပကိုရောက်ခဲ့ရတဲ့မြတ်နိုးအေးဟာဘဝတစ်ခုကိုတည်ထောင်ဖို့ကြိုးစားရင်းနဲ့အမိမျိုးကိုလွမ်းဆွနေပါတယ်လို့ပြောပါတယ်မင်းသမီးမတ်မြတ်နိုးအေးကိုမတ်မြတ်ဒဇင်အောင်က VOA စတူဒီယိုမှာတွေ့ဆုံမေးမြန်းထားတာရှုစားနာဆင်ပါရှင်
မင်္ဂလာပါမြန်နွေရေဟုတ်မင်္ဂလာပါဒီနိုင်ငံရေးအခြေအနေတွေအကြောင်းပေါ့နော်တက်သစာလူငယ်အမှုပညာရှင်လေးတယောက်အနေနဲ့ဟိုလွမြောက်နေမြေမှာနေခဲ့ရတယ်နောက်အဲ့ဒီမှာအချိန်ကာလတစ်ခုအထိကိုကရင်ဆိုင်ခဲ့ရတာတွေရှိတယ်ပေါ့ဘလို့အခက်ခဲတွေကြုံခဲ့ရလဲ
အခက်ခဲဆုံးလို့ပြောရမှာဆိုလို့ရှင်တော့ညီမဒီစိတ်ပိုင်းဆိုင်ရာဒီအတက်ကြဖြစ်တဲ့ဟာတွေကဆိုရဲပြီးသွားလို့ရှင်ကိုရဲ့အိမ်မှမဟုတ်ဘူးကိုရဲ့နိုင်ငံမှမဟုတ်ဘူးအဲပြီးတော့မလုံခြုံတဲ့ဟာတွေပေါ့နော်မလုံခြုံတဲ့ကိစ္စတွေကအများကြီးရှိတယ်အာတရားဝင်နေထိုင်နေရတွေမဟုတ်တော့အဲ့လိုတခုခုဆိုအဖန်စီကိစ္စမျိုးတွေအဆအဆအရာရာပေါ့နော်အဲ့ဒါတွေအများကြီးရှိတယ်ဒါပေမဲ့အဲသမီးတို့ကြုံရတဲ့ဒီအခက်အခဲတွေဆိုတာကြတော့တခြားသူတွေနဲ့ရှင်လို့ရှင်ဘာမှမပြောပါတော့တဲ့အတွက်ကြောင့်မလို့အများကြီးမရှိဘူးလို့ပဲပြောမှာပေါ့ဟုတ်
အဲ့တော့ဒီအောင်မြင်မှုလမ်းစာပေါ်မှာရောက်နေပြီပေါ့နော်အဲ့တော့အဲ့လိုအလူငယ်အမှုပညာရှင်လေးဟိုဘာပဲဖြစ်ဖြစ်ဟိုတောက်ပါတော့မဲ့ဟိုကျဲလေးတပွင့်ပေါ့အဲ့လိုအနေထားမျိုးမှာဒီလိုနိုင်ငံရေးလှုပ်ရှားမှုတွေမှာဘလို့စိတ်ဆော်မှုကြောင့်ဟိုပါဝင်ပစ်ခဲ့တာလဲဘာကြောင့်ဒီလိုဆုံးဖြတ်ပစ်ခဲ့တာလဲ
ဟုတ်ပြောရမယ်ဆိုလို့ရှင်တော့တမီးတို့ကရင်တော့နိုင်ငံရေးသမားတွေမဟုတ်ဘူးဒီနိုင်ငံရေးအခြေအနေတွေအရင်နားမလည်ဘူးဆိုပေမဲ့စစ်အာဏာရှင်ဒီစစ်ဆိုရရေဆိုတာမကောင်းဆိုတဲ့ဟာတွေကတော့ဇာတွေ့တွေမှာတည်ဖူတယ်ပြီးတော့ကိုယ့်ရဲ့ဒီအဖေတွေအမေတွေခက်ကနေကြုံခဲ့ရတဲ့ဟာတွေမှာမကောင်းဆိုတာကိုသိရဲ့ဒီအခြေခံနေစမယ်လို့ပဲပြောမှာပေါ့နော်ဒီအာနာစတိန်လိုက်တဲ့အချိန်မှာပြောမှာဆိုသမီးတို့ရဲ့အနာဂတ်တွေကအရန်ကောင်းနေပြီလို့ပြောလို့ရတယ်အကုန်လုံး set up စပြီးတော့လုပ်နေတဲ့အချိန်တတ်တော့မဲ့အချိန်တွေဒီနိုင်ငံကိုအများကြီးဖြစ်နေတဲ့အချိန်မှာအကောင်တော့ခင်နောက်ပြန်ဆွဲတော့မယ်ဆိုတော့အင်ဂျူရီရှင်းအရာတိလိုက်ပြီဆိုတော့ဒါမတရားတာ ਉਹ မတရားဘူးဒီအာနာသိမ်းတဲ့ဟာ ਉਹ မလိုလား ਉਹ ဆိုတော့ဒီအခြေခံနေစရတယ်ပြောရမယ်ပြီးတော့သမီးတို့ကကျတော့အမှုပညာရှင်တွေလုံနေပြီမဲ့ပြည်သူတွေကပြည်သူပဲအဲ့တော့ဒါဒီသမီးတို့ထိခိုက်တာပဲပြီးတော့အခုအမှုပညာရှင်လုံနေအချိန်မှာသမီးတို့အားပေးတယ်ဆိုတော့ပြည်သူတွေကဟိုသမီးဆိုအစ်စ်ဆိုပေမဲ့အစ်စ်အယောက်သမီးတို့အားပေးတဲ့ပြည်သူဆိုတာတသက်ရှိရဲ့အဲ့တော့အဲ့လူတွေဘက်ကနေသမီးကရက်တည်ရမယ်ဒီစိတ်နဲ့ speak out စာလုပ်ဖြစ်တယ်ဒါကတော့ပထမအဆင့်လို့ပြောမှာပေါ့နော် speak out စာလုပ်တာအရန်အရေးကြီးခဲ့တော့ဒီ social media platform တွေကနေဒီနိုင်ငံဒီခူးဖြစ်တဲ့အကြောင်းတွေကိုဒီတကဘာလုံးတည်အောင်ပြောရမယ်ဆိုတဲ့ဟာနေအဲ့ရနေသမီး social media platform တွေအကုန်သုံးပြီးတော့စပြီးတော့ speak out လုပ်တယ်ပြီးတော့ notice ဆက်တက်တာဆိုလို့ရှိရင်တော့ CDM လုပ်တယ်လို့ပြောမှာပေါ့နော်အဲ့ချိန်မှာ CDM နေဖြစ်ကုန်ကြတဲ့ချိန်မှာသမီးတို့အနေနဲ့ဘာဖြစ်လဲဆိုတော့ဒီစစ်တပ်နဲ့ပတ်သက်တဲ့ဒီစစ်အာဏာရှင်နဲ့ပတ်သက်တဲ့ product တွေကိုမကြေညာဘူးသူတို့နဲ့အလုပ်တွဲမလုပ်ဘူးဆိုတော့ဒီခံယူချက်တွေစပြီးတော့ စဖြစ်တာပေါ့နော်အဲ့အချိန်မှာCDMRC နဲ့အတူတူတမီးတို့ကလည်းရက်တည်ပြီးတော့အမှုပညာရှင်အနေနဲ့ CDM လုပ်တယ်ဆိုတာနေစားခဲ့တာဟုတ်
အဲ့တော့ဒီရှေ့ဆက်ပြီးတော့ကဘာတွေလုပ်သွားဖို့အစီအစဉ်ရှိပါလဲ
ဟုတ်တမီးတို့ကတော့တော်လိုင်းသမားဖြစ်သွားပြီလို့ပြောရတာပေါ့နော်ဒီနည်းနည်းလည်းကြော်လာပြီဒီတော်လိုင်းတစ်လျှောက်လုံးမှလည်းကိုယ်နိုင်တဲ့ဘက်ကနေပြောမယ်ဆို soft power အနေနဲ့တမီးတို့ဒီအမှုပညာရှင်တွေအကုန်လုံးဒီအခမ်းကဏ္ဍကနေရက်တည်တယ်တော်လိုင်းနဲ့ပတ်သက်တဲ့ဒီ short film တွေရိုက်တယ်တခြင်းတွေလောက်ကြတယ်ပြီးတရင်တမီးဆိုလို့ရှိရင်ပုံမှန်ဆိုတေးဥဆောင်ပဲလုပ်တယ်ဒါပေမဲ့ဒီတော်လိုင်းကာလမှာဆိုတရင်လည်းကြီးညာရတယ်တရင်လည်းကြီးညာတယ်ပြီးပွဲတွေမှာ host လုပ်တာတွေနောက် short film တွေပြန်ရိုက်တယ်တခြင်းတွေတခြင်းလည်းတစ်ခါမှမဆိုဘူးဒါပေမဲ့ဒီတော်လိုင်းနဲ့ပတ်သက်တဲ့တခြင်းတွေဆိုရတယ်ပေါ့နော်အဲ့လိုနည်းနဲ့လူတွေကို motivation ပေးတာတယ်ပြီးတော့ပေးရှင်တဲ့ message တွေကိုတမီးလိုကနေပြီးတော့လို့ရတဲ့ကဏ္ဍမျိုးတွေရှိသွားပါတယ်ရှေ့ဆက်လဲကိုနိုင်တဲ့ဖက်ကနေပြီးတော့ဒီဆက်လုပ်သွားမဲ့စီစဉ်နေရှိပါတယ်ဟုတ
်ဒီတခုမေးချင်တာကဒီမိုကရေစီလှုပ်ရှားမှုတွေမှာပေါ့အမှုပညာရှင်တွေရဲ့ပူးပေါင်းပါဝင်မှုအခမ်းကဏ္ဍကဘယ်လိုအခြေအနေရှိပါလဲ
ဟုတ်တမီးမြန်မာတော့ဒါအရန်ကိုအရေးကြီးတဲ့ကဏ္ဍတခုအနေနဲ့ပါတယ်လို့မြင်နေပါတော့ဒီအမှုပညာရှင်တွေကဥပမာတမီးပြောသလိုဒီ CDM လှုပ်ခြင်းကအရန်ကိုထိရောက်တယ်ဟိုဘက်ကလူတွေကလည်းအရန်နာကြတယ်နာကြတော့ဒီတော်လှန်ရေးမှာပါတဲ့ဒီဒီမိုကရေစီလှှရှားမှုမှာပါတဲ့အမှုပညာရှင်တွေကိုဆိုလို့ရှိရင်သူတို့အရန်မဲတယ်တမီးလို့ဆိုဝရန်နေထုတ်ခံရတယ်တချို့တွေဆိုလို့ရှိရင်လည်းဖမ်းဆီးခံရတယ်အဲ့လိုထိန်းသိမ်းခံရတယ်မျိုးစုံပေါ့နော်သူတို့ဒုက္ခလိုက်ပေးတယ်ဒါကအမြဲတမ်းဖြစ်နေခဲ့တဲ့အရာတွေပဲဒါပေမဲ့ဒီတန်ကိုမခံနိုင်လို့ခံဝင်နေထိုးကြတယ်ဒီနိုင်ငံတွေမထွက်လာကြဘူးအဲ့လိုနေကြတဲ့အမှုပညာရှင်တွေကလည်းတသက်ရှိရပါတော့ဒါမှလူတိုင်းကတော့ကိုယ်အခက်ခဲနဲ့ကိုယ်ရည်တည်မှုနဲ့ကိုယ်ပဲဆိုတော့ဒါတွေကမပြောပါလောက်ဘူးဒါပေမဲ့ဒီပြည်သူကိုကြတော့အယံကိုထိခိုက်စေတဲ့ဟာမျိုးတွေကလည်းအများကြီးရှိရဆိုတော့သူတို့မသိလိုက်ပဲနဲ့လုပ်တဲ့ဟာတွေလည်းရှိတယ်။ဥပမာပြောမယ်ဆိုဒီအမှုပညာအလုပ်တွေပြန်လုပ်တာပြန်လုပ်တဲ့အချိန်မှာတိုင်းပြည်ကဒီလိုဖြစ်နေတဲ့ဟာကိုသူတို့ကဒီစစ်အစိုးရရဲ့ဒီရန်ရယူပြန်လည်ပတ်အောင်လုပ်ပေးတာ normalize ဖြစ်အောင်ပြန်ပြီးတော့ကူလုပ်ပေးနေကြတဲ့အမှုပညာရှင်တွေစစ်တပ်နဲ့ပေါင်းတယ်စစ်တပ်နဲ့အကျိုးတူပူးပေါင်းတယ်သူတို့ရဲ့product တွေကိုကြော်ညာပေးတယ်ပြီးရင်တမီးလို့ဆိုလို့ရှင်ဘောနော်အဲ့လို media production တွေဆိုတာစစ်တပ်ပိုင်းနဲ့ဟာတွေအများကြီးရှိတယ်အဲ့ဒါတွေကိုအကောင်လုံးကကန့်ကွက်ထားတော့သူတို့ကနေပြီးတော့နောက်နာမည်တွေပြောင်းပြီးအသစ်တွေထပ်လုပ်တယ်အဲ့ဒါတွေကိုမသိသလိုနဲ့ဒီဘက်ကနေပြီးတော့ပြန်ပူးပေါင်းတဲ့အမှုပညာရှင်တွေအများစုကြောင့်ပြည်သူတွေအများကြီးထိခိုက်ရတယ်မန္တလေးပြောလို့ရှင်ဒီကိုယ်ရဲ့ပြည်သူတွေကိုတပ်ဖြတ်တယ်ဖန်ဆီးတယ်ရက်ဆက်တယ်အဲ့လိုအာဏာရှင်နဲ့ပြန်ပူးပေါင်းပြီးတော့သူတို့ဗပြည်သူတွေကိုတတ်ဖို့ဝင်ပြီးကုနေတယ်လို့ပဲလို့သမီးမြင်တယ်အဲ့တော့အမှုပညာရှင်တွေဒီလှူရှာမှုမှာပါဝင်ခြင်းမပါဝင်ခြင်းအရင်အရေးကြီးတယ
်အဲ့တော့ဒီမှာမေးစရာတစ်ခုရှိတယ်ဒီဒီမိုကရေစီလှူရှာမှုမှာအမှုပညာကဟိုတီတီရောက်ရောက်အတုံးချနိုင်မယ်လို့ထင်လား
။တမီးအမြင်နဲ့ကတော့ထင်တယ်။ဒီဒီမိုကရေစီအရေးအတွက်ရောပြီးတော့အခုဒီလိုမျိုးပေါ့နော်အာဏာသိမ်းခံထားရတဲ့ပြည်တွင်းထဲကဒီပြည်သက်တွေပြည်သူတွေအတွက်ကိုရောတမီးလိုကနေပြီးတော့ entertain လုပ်ပေးရတာမျိုးရှိတယ်။တခါကျပေးရှင်တဲ့ message တွေကိုဒီ soft power နဲ့ပြပြီးတော့ပေးရတာမျိုးတွေရှိတယ်။ဥပမာဆိုရင်တမီးလိုလုပ်ခဲ့တဲ့အထက်မှာဆိုရင်ကိုကိုရိုင်းလည်းအရင်အားရတယ်ဒီပြည်သူတွေလည်းအရင်ကြည်နှက်ကြတဲ့ content လေးတခုရှိတာပေါ့နော်အဲ့ဒါကြတော့အတကူအကလေးအဲ့ဒါဆိုလို့ရှိရင်ဒီတော်လိုင်းရေးနဲ့ဒီတမီးတို့ဒီပတ်ဝန်းကျင်မှာဖြစ်ပျက်နေတဲ့ဟာတွေကိုဒီဘက်ကအမှုပညာနဲ့ပြန်ဖော်ပြတယ်ဒီဟာကလည်းတော်တော်လေး reach ရောက်ပြီးတော့လူတွေလည်းအရင်ကြိုက်ကြတယ်ပြီးတော့ကိုကိုရိုင်းလည်းအရင်အားရခဲ့တဲ့ဟာလေးပေါ့နော်အဲ့တော့ဒီလို soft power အနေနဲ့မြန်မာပြည်မှာဖြစ်ပျက်နေတဲ့ဟာတွေသွေးမအေးကြဘူးတမီးတို့ကပြသနေရတာဖြစ်တဲ့အတွက်ကြောင့်မလို့အရေးကြီးတယ်လို့ထင်တယ်ဟုတ်ကဲ့
အစောပိုင်းတုန်းကစကားကိုပြန်ကောက်အောင်မယ်ဆိုလို့ရှိရင်တက်တစ္ဆာဖြစ်တယ်လူငယ်အမှုပညာရှင်လေးဖြစ်တယ်ဟိုအောင်မြင်တဲ့လမ်းကြောင်းတစ်ခုပေါ်မှာရောက်နေပြီလို့ပြောလို့ရတယ်အဲ့လိုအခြေအနေမျိုးမှာဟိုကိုယ့်ရဲ့အောင်မြင်မှုတွေကိုရင်းနှီးလိုက်ရတယ်ပေါ့ဒီပေါ်မှာဟိုဘလို့စိတ်ခံစားချက်နဲ့ပြန်ပြီးတော့ယုံထားခဲ့တာလဲဘလို့ရှေ့ဆက်မယ်လို့ဆုံးဖြတ်ထားလဲ
အဲ့ဒါတော့နည်းနည်း emotional ဖြစ်တာပေါ့နော်ဒီမီအဲ့လိုကြားလိုက်တာနဲ့ရင်းနှီးလိုက်ရတယ်လို့ပဲပြောရမှာပေါ့နော်ဘာသာသမီးလိုက ဒီအနုပညာလုပ်မယ်ဆိုပြီးစောက်ချလုပ်မယ်ဆိုပြီးတော့ဆုံးဖြတ်ချက်ချပြီးဒီ career ယူရွေးခဲ့တာဒါပေမဲ့ဘယ်တော့မှမလုပ်ရသေးဘူးအရှိမလည်းလုပ်မဲ့ဟာတွေအများကြီးရှိနေတဲ့ဟာတွေအကုန်လုံးပြချခဲ့လိုက်ရတာပေါ့နော်ပြချခဲ့လိုက်ရတော့ဒီဖက်ဟိုလွတ်မြောက်နိုင်မေးရောက်တဲ့အချိန်မှာအရင်စိတ်တက်ကြကိုချစ်တဲ့ဟာမလုပ်နိုင်ရဘူးကိုရဲ့ career တစ်ခုလုံးမလုပ်နိုင်ရဘူးပေါ့နော်အဲ့တော့သမီးကပြောပါဘယ်တော့မှပြန်မလုပ်တော့ဘူးဒီလုပ်တယ်ဘာမှပြန်မလုပ်တော့ဘူးစိတ်လည်းမပါတော့ဘူးစိတ်လည်းမလုပ်အဲ့လိုကြီးဖြစ်တာပေါ့နော်အဲ့တော့အနားမှာရှိတဲ့အနုပညာရှင်တွေကပဲအချင်းချင်းပြန်ပြီးဖိမကြအဲ့လိုမလုပ်လို့မရဘူးလုပ်ရမယ်ဆိုတော့တမီးဆိုအစာပိုင်းကဒီလိုတော်လိုင်းနဲ့ပတ်သက်တဲ့ဒီအနုပညာတွေပါဘာမှမလုပ်ဘူးတမီးကပြောထားပါဘောနော် request လုပ်တာ emotional ထည့်ရပြီးတော့လုပ်ရမယ်ဟာတမီးမကူဘူးတခြားဒီလို host လုပ်တာလို့အဲ့လို interviewer လို့လုပ်တဲ့ဟာမျိုးတွေပဲတမီးကူမယ်ပြောတော့တမီးအဆူပါခံအဲ့လိုလုပ်လို့မရဘူးကိုကအနုပညာရှင်နေနဲ့ဒီအခန်းကဏ္ဍမှာပါနေတဲ့အတွက်ကြောင့်မလို့လုပ်ရမယ်ဒီလိုလုပ်ချင်ရပြန်ငါတို့ဘယ်လိုပြောမလဲမပြိုလဲသေးဘူးဆိုတော့ပြရမယ်ပေါ့မဟုတ်လို့ရှင်တမီးတို့လုံးဝပြိုလဲသွားတာကိုလိုချင်ကြတာဒီဆေအာနာရှင်ဖက်ကရအကုန်လုံးပေါ့နော်တမီးတို့ဘာမှမလုပ်နိုင်တော့ဘူးဘာမှလုပ်လို့မရအောင်တမီးတို့ရဲ့သမိုင်းနေပါသူတို့အမြင်ဖြောက်ဖြစ်တာလို့ run နေပါတဲ့အနုပညာရှင်တွေဆိုလို့ရှင်ဥမာကြော်ညာတွေဆိုလို့ရှင်အဲ့လိုမျိုးပဲဖြတ်ခံရတာရှိတယ်ပြီးရင်လွင့်ခွင့်မရှိတာတွေရုပ်ရှင်တွေလို့ series တွေလို့ဆိုသမီးလို့ပါတဲ့ဟာတွေဆိုရင်ပြသခွင့်မရှိဘူးပြရင်အဲ့လိုတရားဆွဲအဲ့လိုဖန်းနေပေါ့နော်အဲ့လိုအများကြီးတွေရှိတော့သမီးလို့အနေနဲ့သမီးလို့ဆက်လုံးနေသေးတယ်ဆက်ပြီးတော့ယက်တိနေနိုင်သေးတယ်ဟိုပြဖို့ဖြစ်ရမယ်ဆိုရအာတခုနဲ့ပြန်ပြီးတော့ထလာတာပေါ့နော်အဲ့တော့ပြန်ပြီးတော့ okay ဆိုပြီးတော့ဒီမှာတော်လိုင်းရင်းနဲ့ပတ်သက်တဲ့ကိစ္စတွေမှာပြန်ပြီးတော့ပါဝင်ဖြစ်သွားတာချင်း
ဟုတ်ကဲ့ပါအခုလို VOE Studio ထိလာရောက်ပြီးတော့ဒီလိုမင်းမျက်နှာကိုဖြေချပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဒီနေ့ဒီလိုမျိုးပြောခွင့်ရလို့လည်းကျေးဇူးများကြီးတင်ပါတယ်ဟုတ်
ဆီယနာသိမ်းမှုကိုစန့်ကျင်တဲ့ဒီမိုကရေစီလှုပ်ရှားမှုမှာပါဝင်ခဲ့တဲ့အမှုပညာရှင်မြန်နိုးအေးကိုမမျှတစင်အောင်က VOA ရဲ့စတူဒီယိုမှာတွေ့ဆုံမေးမြန်းခဲ့တာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်။အရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမှတ်မှာတော့စစ်ကောင်စီကြုံရတဲ့နိုင်ငံတကာဒဏ်ခတ်ပိတ်ဆို့မှုအတိမ်နဲ့အကြောင်းကိုသုံးသပ်တင်ပြပေးထားပါတယ်။မြန်မာနိုင်ငံပိုင်တဲ့ဘဏ်တစ်ခုကိုအမေရိကန်ပြည်ထောင်စုကဒဏ်ခတ်ပိတ်ဆို့ထားပြီးတော့ဩဂုတ်လ5ရက်နေ့နောက်ဆုံးထားလိုက်နာဆောင်ရွက်ကြဖို့တတိပေးထားပါတယ်။အမေရိကန်ရဲ့မြန်မာနိုင်ငံပိုင်ဘဏ်ကြီးတစ်ခုအပေါ်မှာဒဏ်ခတ်ပိတ်ဆို့မှုရဲ့တက်ရောက်မှုအတိုင်းအတာကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်တင်ပြထားတာရှုစားနာဆင်ပါရှင်။
ဒါသမောကဘီလိုက်ပြရမှုရရှိရသူတချို့ကုမ္ပဏီဆိုအော်ဒီ AR ပန်တချို့ကုမ္ပဏီဆိုကလာ UAV ပန်တချို့ကလည်းကမောဇာပန်ပေါ့နော် CV ပန်စာရှိတစ်ချက်ဘလူးပေါ်ကဒီကုမ္ပဏီလိုက်ဘူးသူဒီလိုက်ရသူဒီတော့တိုးနဲ့ချိန်ထားတဲ့အန်တွေရလဲကွဲပြားမှုရှိရအဲ့လိုပဲသူတွေရလဲခုနပြောဆိုသမောသားတွေလဲစာချုပ်ချုပ်တဲ့အခါမှာအမှတ်ချက်ကတော့ကောမီထူလည်းခုချပါခွာဟာမှုတော့ရှိ
ပြည်ပတင်းမောလိုင်းတွင်မှနှစ်ချီအလုပ်လုပ်ခံခဲ့တဲ့ဥကျော်သူပြောပြခဲ့တာပါမြမနိုင်ငံခြားကုန်သွယ်မှုဘဏ် MFTP ဟာဆိုရင်အရင်ကနိုင်ငံခြားတင်းမောလိုင်းလိုက်သူတွေ25ရာခိုင်နှုန်းအခွန်ဆောင်ရတဲ့မဖြစ်မနေဆက်ဆက်အလုပ်လုပ်ခံရတဲ့ဌာနတစ်ခုဖြစ်ပေမဲ့အခုခေတ်မှာတော့ပြည်ရင်းဘဏ်တွေနိုင်ငံတကာဘဏ်တွေနဲ့ချိတ်ဆက်လုပ်ကင်လာတာကြောင့်ပြည်ပတင်းမောအလုပ်အကန့်လုပ်ကြသူတွေအတွက်ဆက်ဆက်ဆောင်ရွက်ရတာယွနဲ့သွားပြီလို့သူက VOA ကိုပြောပြခဲ့တာပါအမေရိကန်အစိုးရကဒဏ်ခတ်ပိတ်ဆို့ထားတဲ့မြမနိုင်ငံခြားကုန်သွယ်မှုဘဏ် MFTB မြမရင်းနှီးမြှုပ်နှံမှုနဲ့ကုသရန်ဝယ်ရေးဘဏ် MICB တွေနဲ့ချိတ်ဆက်အလုပ်လုပ်ကင်နေတာတွေကိုဩဂုတ်လ5ရက်နေ့နောက်ဆုံးထားရက်ဆိုင်ဖို့နဲ့စောင့်ကြည့်သွားမယ်အကြောင်းအမေရိကန်ဘဏ်နာရေးဝန်ကြီးဌာနကကြေညာထားပါတယ်ဘလို့အရေးယူဆောင်ရွက်လာနိုင်လဲဆိုတာကိုအမေရိကန်ချင်းဆိုင်စီးပွားရေးပညာရှင်ဦးစိန်ချေကအခုလိုပြောပါတယ
်ဟိုဘန်စင်ရင်ဟိုဟောဗောကလီယာနက်ခေါ်မှာပေါ့နော်ဘန်သူတို့ဒီဒီဘန်နှစ်ခု MICB နဲ့ MFTP ဘန်နှစ်ခုနဲ့ဒီလို့တဲ့ဘန်တွေဟာသူတို့ရဲ့စီးရင်နဲ့ရှင်းရမှာပေါ့ဇင်းအပိတ်အသွင်းနေရှိတာကိုလုပ်ငန်းအဲ့အတွက်သူကအချိန်ပေးထားတာအချိန်ပေးတော့ပြီးခဲ့တဲ့9ရက်နေ့ကသူကပြည့်သွားပြီစပြီးဥပဒေတက်ရောက်ပြီပေါ့နော်တက်ရောက်လို့ရှိရင်အဲ့ဒီသူတို့ထုတ်ပြန်တဲ့ဥပဒေအတိုင်းဒီဘန်တွေကလိုက်နာပေးကြပါ
မြန်မာစစ်တပ်အတွက်ပြည်ပကနေစစ်လက်နက်ပစ္စည်းတွေဝယ်ယူရမှာနိုင်ငံခြားဝန်ကြီးတုံးဆွဲမှုအဆင်ပြေချုံးမွေအောင်လုပ်ပေးတဲ့နေရာမှာအရေးပါတဲ့အဖွဲ့အစည်းတွေဖြစ်တဲ့ MFTB နဲ့ MICB တို့ကိုအမေရိကန်ကတန်းခတ်အရေးယူတယ်လို့ဇူလိုင်လကုန်ပိုင်းကကြေညာတာပါရွေးကောက်ခံဒီမိုကရေစီအစိုးရကိုဖြုတ်ချပြီး2022ခုနှစ်အာဏာသိမ်းခဲ့တဲ့စစ်တပ်ဟာလက်နက်အားကိုးနဲ့လူလူကိုဖိနှိပ်နေတာလို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ် Tom Andrews က VOE နဲ့ဆက်သွယ်မေးမြန်းခန်းမှာပြောဆိုခဲ့ပြီးဒီအချက်ကိုနိုင်ငံတကာကကင်တွယ်ဆောင်ရွက်နိုင်တယ်လို့လည်းသူကအခုလိုပြောပါတယ
် means that we have an opportunity as an international communityto significantly degrade
စစ်ကောင်စီအတွက်လက်နက်ရရှိရေးကန့်တတ်မှုတွေမဟုတ်ဘဲသူတို့လက်နက်ဝယ်ယူရမှာသုံးစွဲနေတဲ့ဘဏ္ဍာငွေကြေးရရှိမှုကိုထိန်းချုပ်ကန့်တတ်ခြင်းအပြင်မြန်မာလူထုအပေါ်စစ်ကောင်စီရဲ့တိုက်ခိုက်နှိုင်းစွမ်းကြသွားအောင်နိုင်ငံတကာအနေနဲ့လုပ်နိုင်တဲ့အခွင့်အလမ်းရှိတယ်လို့သူကပြောဆိုခဲ့တာပါအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကလည်းစစ်ကောင်စီကိုတန်းခတ်ပိတ်ဆို့မှုတွန်းမြင့်ဆောင်ရွက်ဖို့လိုတယ်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်ပိုင်းမှာပြောပါတယ
် and another thing is that we still need to get and to put the sanctions more and more
because တန်းချပိဆုံမှုတွေထပ်ပြီးချမှတ်ဖို့လိုအပ်ပါတယ်လို့သူမကပြောခဲ့တာပါနိုင်ငံတကာရဲ့တန်းချပိဆုံမှုတွေနောက်ပိုင်းမှာတော့မြန်မာကျပ်ငွေဈေးကျမှုနဲ့ကြုံရချိန်မှာပဲမြန်မာဘဏ်တွေနဲ့ကုန်သည်တွေနိုင်ငံခြားငွေအလွှဲပြောင်းကန့်သတ်ရေးဘဟုဘဏ်ကညွှန်ကြားခဲ့ပါတယ်အခုနောက်ဆုံးမြန်မာနိုင်ငံပိုင်းဘဏ်တစ်ခုအပေါ်အမေရိကန်ရဲ့တန်းခတ်ပိတ်ဆို့မှုနောက်ပိုင်းမှာတော့စင်ကာပူဘဏ်တစ်ခုကလည်းမြန်မာနဲ့လုပ်ငန်းတချို့ရပ်ဆိုင်းမယ်ဆိုတဲ့သတင်းတွေထွက်လာပါတယ်။စီးပွားရေးပညာရှင်ဦးစိန်ထေကတော့ဒီအပေါ်မှာအခုလိုသုံးသပ်ပါတယ
်။ MICB နဲ့မြန်မာရင်းနှီးမြှင့်မှုဘဏ်ပေါ့နော်။မြန်မာကုန်သမှုဘဏ်နဲ့မင်းတို့ဒီအမေရိကန်နိုင်ငံစီးပွားရေးပိတ်ဆို့လိုက်ပြီဆိုရင်အဲ့ဒီဘဏ်တစ်ခုနဲ့ဆက်ဆံတဲ့အခုစင်ကာပူဆိုပါစို့နော်ယူဘီဘဏ်ကအဲ့ဒီဘဏ်တစ်ခုနဲ့သူအရင်တော့ဘဲအကောင့်ဖွင့်ပြီးမှသူဒီလင်းလောက်တာကို transition ခေါ်တာပေါ့နော်ငွေအလွယ်ပြောင်းနေလုပ်မယ်ငွေလက်ခံမယ်ဘဲအကောင့်ဖွင့်တာမှဒီငွေကိုဘဏ်ကနေပြီးမှ service လုပ်ပေးတာအဲ့တော့သူအမေရိကန်နိုင်ငံဒီဘဏ်တစ်ခုပိတ်လိုက်ဆိုရင်ဒီဘဏ်တစ်ခုပိတ်တဲ့အတွက်ကြောင့်ဒီဘဏ်နဲ့ဆက်ဆံရတဲ့ခုန business ဒီလင်းလောက်ရတဲ့ဘဏ်တွေကထိခိုက်သွားပြီတစ်အနည်းဆုံးကတော့နံပါတ်ပြတ်သွင်းမယ်အခုအမေရိကန်သူပြင်းထန်မှုတိုင်းတာသိကြီးတဲ့အခါကျတော့အဲ့လိုလုပ်လိုက်ခြင်းအပြင်ဒီဘဏ်တွေကိုပါဘာဖြစ်မလဲတယောက်သွားပြီ
တရုတ်ရွှေငွေနဲ့သူတို့ဒီကုန်သွယ်ရေးမှာခွင့်ပြုတယ်ထိုင်းဘတ်ငွေနဲ့ခွင့်ပြုတယ်နောက်တစ်ခုကဒါအိန္ဒိယရူပီဆိုလို့ရှင်လဲရူပီနဲ့သူတို့အရောင်းဝယ်လုပ်ဖို့ဆိုတဲ့ခါတော့ဒါစီးပွားရေးလုပ်ငန်းရှင်အတိုင်းဝိုင်းကတော့ဒါဟာဆိုလို့ရှိရင်ဟိုပြည်ပမှာဒီနိုင်ငံခြားငွေတွေနဲ့ဘဏ်အကောင့်ခွင့်လို့ဖွင့်ခွင့်ပေါ့နော်သူတို့ဒီငွေပေးချေဖို့အကောင့်တွေဖွင့်နေဒါဟာဆိုရင်အမေရိကန်ဒေါ်လာအသုံးပြုတဲ့ကိစ္စကို short chat ပို့လုပ်တယ်ပေါ့နော်အဲ့ဒီသဘောလည်းပြောပါတယ်ဆိုတဲ့ခါကျတော့နောက်တစ်ခုက BRICS ဆိုတဲ့အဖွဲ့မှလည်းဒီ American Dollar မဟုတ်တဲ့တခြားငွေကြေးနဲ့အစားထိုးဖို့ဆိုပြီးတော့ပြောတဲ့ဟာရှိပါတယ်ဆိုတော့ဒီငွေကြေးအပြောင်းအလဲသုံးတာကရော American Sanction ကိုသူတို့ကြော်နိုင်မလားရှင
်အဲ့ဒီတော့စူးစမ်းတာပါမှန်ပါတယ်စူးစမ်းတာပါကြော်နိုင်မှုတော့လောလောဆယ်ခက်တယ်ဒါပေမဲ့တက်တောင်တက်တာတော့ဖြစ်အောင်လုပ်ရှာမှာပဋိကကကျွန်တော်တို့မြန်မာနိုင်ငံအဲ့ဥတန်းရွှေခက်ခနေရအဲ့လိုပေးဆုံးပြတာပေးဆုံးမှုခဲပေါက်ရအောင်နော်တစ်ဖက်ကတက်တာအောင်ဆိုကုန်သွယ်ရင်းနဲ့ပတ်သက်ရင်အင်းနီနာချင်းနိုင်ငံတွေကိုအားပြုတ်လာ border trade ခေါ်တာပေါ့နော်အခုကမလွယ်တော့ဘူးဘာကြောင့်မလွယ်လဲဆိုတော့ထုတ်လုပ်မှုကမရှိတော့ဘူးလေဘာသွားပုံမှာလဲတရုတ်ကမြောင်းသွားတာကျွန်တော်ခုနကမကွေးတိုင်းတို့ဘာလို့ကသွားတဲ့ပစ္စည်းတွေကဟိုကစစ်ဖြစ်နေပြီတောင်သူတွေမထုတ်နိုင်တော့ဘူးစီးပွားလည်းသူတို့လိုက်ပြီးရွာတွေမြေရှုတယ်အကုန်ပြင်းတော့ဘယ်မှလဲ production မရှိလို့စီအစ်စုမရနိုင်တော့ဘူး
အမေရိကန်ရဲ့မြန်မာနိုင်ငံပိုင်ဘဏ်ကြီးနှစ်ခုပေါ်မှာတန်ခတ်ပိတ်ဆို့မှုတွေရဲ့တက်ရောက်မှုအကြောင်းမတ်တန်ဂီထိုင်စူးစီးတင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါရစေဒီသတင်းမှာတော့နိုင်ငံကျော်အဆိုတော်ဘဝကနေဒုက္ခသည်ဖြစ်လာသူအကြောင်းကိုတင်ဆက်ပေးထားပါတယ်ဒုက္ခသည်တွေမှာလူတွေမမြင်မတွေ့နိုင်တဲ့ကြေကွဲခံစားမှုတွေရှိပါတယ်လို့ဒုက္ခသည်ဖြစ်တဲ့အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်နေတဲ့တေးရီတေးဆိုလင်းနစ်ကပြောပါတယ်ဒီဇင်မာညာဆိုတဲ့တခြင်းနဲ့လူသိများတဲ့အဆိုတော်လေးနှစ်ကိုမဆုမြတ်မွန်ကမေးမြန်းပြီးတော့လူမှုရှုခင်းအစီအစဉ်မှာတင်ပြထားတာကိုတလဲပြန်ပြီးထုတ်လင်းပေးတာရှူဇာနာဆင်ပါရှင
်ဖိနှိပ်မှုတွေအကြမ်းဖက်မှုတွေစစ်ပွဲတွေကြောင့်ကိုယ့်နေရနိုင်ငံကိုဆုတ်ခွာထွက်ပြေးရသူတွေကိုဒုက္ခတယ်လို့ကုလသမဂ္ဂကသတ်မှတ်ထားပါတယ် လက်ရှိကမ္ဘာတဝက်မှာလူပေါင်း390လီပါဒုက္ခသည်ဖြစ်နေကြတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးချုပ်ကအတိအမှတ်ပြုထားပါတယ်။အဲ့လိုအတိအမှတ်ပြုခံထားရသူတွေကိုအမေရိကန်ပြည်ထောင်စုမှအခြေချနေထိုင်ဖို့အတွက်အစိုးရကနှစ်စဉ်သတ်မှတ်ချက်နဲ့လက်ခံပါတယ်။ဒီအစီအစဉ်နဲ့အမေရိကန်မှာနေထိုင်နေသူတွေထဲမှာအဆိုတော်လင်းနေလဲပါပါတယ်။ကိုဝါဒနာပါတဲ့ဂီတအလုပ်ကိုလုပ်နေရင်လည်းရုပ်တရက်ဒုက္ခသည်ဘဝပြောင်းသွားတဲ့အဆိုတော်လင်းနေကိုဒုက္ခသည်ဆိုရနဲ့ပတ်သက်လို့မေးကြည့်ပြပါတယ်။
ကျွန်တော်တို့2021မှာပေါ့နော်အာနာသိမ်းမှုဖြစ်ပေါ်ရတယ်ဒီအာနာသိမ်းမှုဖြစ်ပေါ်ရနေတူကျွန်တော်တို့ဒီအမှုပြရှင်တွေကလည်းပြည်သူတွေနဲ့တူတသားတဲ့ဒီအာနာရှင်ကိုစန့်ကျင်နေကြတယ်ကျွန်တော်ဒီမိုကရေစီအတွက်တိုက်ပွဲဝင်နေကြတယ်ပေါ့ဒါပေမဲ့ကျွန်တော်တို့ဒီအာနာရှင်တွေကဒီအမှုပြရှင်တွေထင်မှားကြွကြတယ်လို့ကျွန်တော်တို့ဟိုပြစ်မှတ်ထားပြီးတော့မှလိုက်လံအေးအေးဖမ်းဆီးရရှိခဲ့ရတယ်ဒါမှကျွန်တော်တို့ရှောင်တင်းရတယ်ရှောင်တင်းရဲ့အချိန်မှာကျွန်တော်တို့ဒီအမှုပြရှင်တွေမှာရွေးချယ်စရာအလံကကျွန်တော်တို့စဉ်းစားကြရအသုံးမှုလောက်တော့ရှိတယ်ပေါ့နော်ရှိတာတကူကတော့နောက်ဆုံးဖန်ခံလိုက်မလားပေါ့နောက်တကူကတော့ခံဝင်ဖို့မလားပေါ့နော်ခံဝင်ဖို့ပြီးတော့မှသူတို့ညှိနှိုင်းကြလို့ပေါ့နော်ဒါတွေမလုပ်တော့ပါဘူးမှားပါတယ်ဆိုတဲ့ဥစ္စာတွေပေါ့အဲ့ဒါမျိုးတွေလုပ်မလားပေါ့နောက်တစ်ချက်ကတော့ခုနလိုပေါ့ဒုက္ခတွေဖြစ်ပဲကျွန်တော်တို့ခံယူပြီးတော့မှဟိုဒီပိုင်းထွက်သွားမလားပေါ့အဲ့လိုမျိုးရွေးချယ်ကြအသုံးမှုရှိတယ်ပေါ့အဲ့ထက်ကမှကျွန်တော်ကတော့ဒီတော့ခတဲ့ဖြစ်ကိုပဲယူချေရပါဘူးလို့ဆိုတော့ဒီချက်ကျွန်တော်ဖမ်းခိုင်းနေပါတော့ဖမ်းခိုင်းပါလိုက်ဒါအသေးပဲမရှိဘူးကျွန်တော်တို့ဘာမှလည်းဆက်လို့လို့မရတော့ခံဝင်ထိုးဖို့ဆိုတဲ့ကိစ္စကလေဟိုဆိုတာပါနော်လုံအောင်စင်းကိုမစစတဲ့ကိစ္စတွေမှာပါတာပေါ့အဲ့တော့ဟုတ်အဲ့ဒါလည်းပဲကျွန်တော်ဒုက္ခတဲ့ဖြစ်ယူချေပြီးတော့မှဒုက္ခတဲ့ဖြစ်လာခဲ့တယ်
အဲ့တော့ခုနပြောခဲ့သလိုဆိုရင်ဒီကိုကအခြေအနေတစ်ခုကြောင့်မို့လို့ဒုက္ခတဲ့ဆိုရဲအချစ်ဖြစ်ကိုရောက်ခဲ့တာပေါ့လေဆိုတော့အဲ့လိုမျိုးကိုကဒုက္ခတဲ့ဖြစ်သွားပြီဒုက္ခတဲ့ဆိုတာမျိုးတတ်မှတ်ခံလိုက်ရပြီဆိုတဲ့အချိန်မှရောဘယ်လိုခံစားရလဲကိုရဲ့ဘဝကြီးပြောင်းလဲသွားပြီလို့ခံစားရမယ်လို့ထင်ပါတယ
်ခံစားရပါတော့ခံစားရပြောရင်တော့လေရခံစားရတာပေါ့ဘာဖြစ်လို့လဲဆိုတော့ကိုရီးယားသူများနိုင်ငံမှာဒုက္ခတဲ့ဖြစ်လာတယ်ဆိုတော့ဟိုကျွန်တော်တို့ကဟိုရှိသည်များဘဝတစ်ခုလုံးသာဟိုပါတော့သောထုံမျိုးအကုန်ဖြစ်ကုန်တာပါအဲ့တော့အထူးသဖြင့်တော့ကိုအမြန်နှုံးဆုံးလောက်ခရီးယားတွေပါလွှတ်ချလိုက်ရတာ။ဒီမှာကျတော့ဟိုပုံမှန်ခြေအံပြန်အောက်ကနေခြေခံလူရင်းစားနေပြန်ဆရတာဆိုတော့ပြင်းမှန်းပါတယ်။ဒါပေမဲ့ကောင်းတာတစ်ခုကတော့ကျွန်တော်တို့မှအနည်းဆုံးတော့ဟိုလွတ်လပ်စွာပြောဆိုပိုင်းကိုရှိနေသေးတယ်။ကျွန်တော်တို့အတန်နေကျုပ်လို့ရနေသေးတယ်ပေါ့အပြီးသူကိုစားပြုပြီး။အဲ့တစ်ခုကတော့ကျွန်တော်တို့အားသာချက်ပါ
တခုမေးစင်တာဒီကိုလင်းနစ်ကိုယ်တိုင်ပေါ့နော်ဒီဒုက္ခတွေမဖြစ်ခင်တုန်းကဒုက္ခတွေဆိုတဲ့အပေါ်မှာရောကိုဘယ်လိုမျိုးအမြင်ရှိခဲ့တယ်ဆိုတာပြောပြလို့ရမှာရှင
်အဲ့ဒါနဲ့ပတ်သက်လို့ကတော့အမှန်တိုင်းပြောရရင်တော့အဲတခါမှမစင်သာဘူးမစင်သာဘူးဆိုတော့ဒါရိုးသားဝန်ခံကျွန်တော်ကဒီဒုက္ခတွေမှမဟုတ်ကိစ္စတော်တော်များများကိုအများလားဖြစ်ကောင်းနေမှာတော်တော်များများအချိန်လုံးမှာမစင်သာဘူးပေါ့ငယ်တည်းကဒီကျွန်တော်ဝါသနာပိုင်ခီကလို့ရင်ဂျန်တဲ့ကိစ္စတော်များအယုံများတယ်လို့ဖြစ်နေအများအဲ့တော့ဟိုဒီကိစ္စထားဖြစ်မှသာကျွန်တော်တို့ဒီအရကျွန်တော်တကယ်ဝင်ပါကြပါတော့ဒါမတရားမှုတစ်ခုအနေနဲ့ဝင်ပါကြဆိုတော့အဲဒုက္ခတွေနဲ့ပတ်သက်ပြီးတော့ဝင်လင်းလုံးဝင်ခိုင်းတော့ကျွန်တော်အမြင်မရှိပါဘူး။ဘာအမြင်မှကျွန်တော်မစဉ်းစားခဲ့ဘူးပါ။
ကိုလင်းနစ်လိုပဲပေါ့နော်ဒီဒုက္ခတွေဆိုတာကိုနဲ့ဒီအလှမ်းဝေးတယ်ဆိုတာမျိုးအရင်တော့အမြင်ရှိတဲ့သူတွေရောအခုကိုတိုင်ဒုက္ခတွေဖြစ်တဲ့အချိန်မှာဘယ်လိုမျိုးပြောချင်ပါလဲရှင်
။တခုပြောချင်တာကတော့ဒီလူတွေကဘာမှအပားမလုပ်ခဲ့ဘူးဆိုတော့ကျွန်တော်ပြောချင်ပါတယ်။အဲပြီးတော့ဟိုဒီလူတွေမှာကျွန်တော်တို့ဒီအန်တီကေတူပါပေါ့နော်စိတ်ပိုင်းဆိုင်ရာလူတွေမမြင်နိုင်ရတဲ့ခြေကွဲမှုတွေသူတို့စိတ်ပိုင်းဆိုင်ခံစားမှုတွေအများကြီးရှိပါတယ်ဆိုတော့ဒီအားကိုဒီလိုဖြစ်ပူတဲ့လူမှပဲကိုကြီးဆန်နိုင်မှာဖြစ်ပါတယ်အဲ့အတွက်ဟိုဒုက္ခတွေဆိုတာအများသာဖြစ်ကြတော့ဟိုအိမ်နဲ့ဝေးနေကြတဲ့အတွက်စိတ်ပိုင်းဆိုင်ရာခံစားမှုတွေနဲ့ဟိုဝမ်းနဲ့နေကြတဲ့လူများပါတယ်လို့ပြောချင်ပါတယ်
အခုလက်ရှိမှာတော့ကိုလင်းနစ်ကအမေရိကန်ပြည်ထောင်စုမှာအခြေချပြနေနေတယ်။မြန်မာနိုင်ငံမှာဒီအဆင်ပြေပြေနဲ့ကိုဖန်တီးခြင်းနဲ့ဂီတတွေကိုဖန်တီးလို့ရတဲ့အခြေအနေကနေပြီးတော့မှဒီအမေရိကန်မှာစာပြဘဝအတွက်ကနေပြန်ဆနေရတယ်ပေါ့လေ။ဆိုတော့ကိုလိုပဲဒီရုပ်တရက်ကြီးပေါ့နော်။ဟိုဒုက္ခတွေဘဝရောက်ကုန်တဲ့လူတွေလည်းကမ္ဘာပေါ်မှာအများကြီးရှိပါတယ်။ဆိုတော့အဲ့လိုလူတွေအပေါ်မှာကိုရဲ့အမြင်သဘောထားပြောင်းသွားတယ်လို့ရောပြောလို့ရပါရှင
်။အဲပြောလို့ရပါတယ်။ဘာလို့ဆိုတော့လက်တလောကျွန်တော်တို့အများကြီးကိုဝင်းကျင်မှာလဲကိုနိုင်ငံသားတွေလည်းကျွန်တော်တို့အခုကျွန်တော်နဲ့တူတူရောက်လာနိုင်နေတာတွေလည်းအများကြီးမြင်ရတာ哦အဲ့ဒီအပြင်ကိုဟိုးအရင် generation တွေကရောက်ခဲ့တဲ့ကျွန်တော်လူမျိုးဒုက္ခတွေလည်းကျွန်တော်တို့အများကြီးမြင်ခဲ့ရတယ်အဲနောက်ပြီးတော့တခြားနိုင်ငံတကာရောက်လာတဲ့ဒုက္ခတွေလည်းအများကြီးကျွန်တော်တို့တွေ့ဆက်ဆံရတာဆိုတော့သူတို့ရဲ့စကားတန်တွေသူတို့ရဲ့ပုံမြင်တွေပေါ့နော်ဇလန်းတွေကကျွန်တော်အရင်မသိရတဲ့ဥစ္စာတော်တော်များများကိုကျွန်တော်သိရတယ်အဲ့မှာဒီလူတွေပေါ်မှာလည်းဟိုကျွန်တော်အမြင်တွေကအရင်နဲ့မတူဘဲနဲ့ကိုချင်းစားလိုက်လာတယ်ပြီးတော့ သူတို့တွေဒီဘက်မှာဟိုနေသားကြောင်ကျူသားရုံးကန်ပြီးနေထိုင်နေရတဲ့ဟာလေဟိုကျွန်တော်မြင်လာရတယ်။အဲများသူကဟိုဘောကတော့စင်ပြီးပျော်ရွှင်အောင်နေနေကြပေမဲ့တကယ်ကြတော့ဟိုရင်ထဲမှာတော့တွင်းထဲမှာတော့နေသားမကြဟုဆိုရဲခံစားမှုမျိုးလည်းကျွန်တော်ခံစားလာရတယ်။ဘာလို့လဲဒီမိကုန်းဒီအနေနဲ့ပတ်သက်ပြီးတော့မှကျွန်တော်ရောက်စားတော့ကကျွန်တော်တို့ဒီရောက်တဲ့မျိုးကအကိုတယောက်မိဘူးတော့သူတယောက်ကမိရင်ဘာလို့ဆိုနေသားကြပါမလဲဘောနော်အဲ့ဒီကမိတော့ตัวยีแฟนไงเราเซนเนนี่ชื่อพี่อะคุณนี่ลาไม่จ๋าเลยสรุปดีเมโกเนี่ยอภิก็ရှင်มาเออแล้วだใบแม้ดีจ้ามาเว้ยอารมณ์ก็ณีตาจ๋าเปียวชื่ออ๋อณีณีจ๋าเลยณีตั้วยาเลยป่ะเนาะไอ้ตัวไอ้ล่ะทุกข์เนี่ยเนี่ยปะตะเนี่ยอันเนี่ยก็อย่างน้อยก็ไม่ใช่แค่อันนี้မျိုးนี่เราเรียนมา
အခု2023ခုနှစ်ဒုက္ခသည်များနေ့ရဲ့ဆောင်ပုဒ်ကတော့အိမ်ဝင်းသူရဲ့မျှော်လင့်ချက်တဲ့ဆိုတော့အိမ်ဝင်းနေတဲ့ကိုလင်းနေအနေနဲ့ရောဘယ်လိုမျှော်လင့်ချက်တွေရှိရလို့ပြောချက်ပါလဲရှင်
ကျွန်တော်အိမ်ဝင်းနေလူရဲ့မျှော်လင့်ချက်ဆိုရင်တော့ကျွန်တော်တို့နိုင်ငံကြီးပြန်ပြီးတော့မှဟိုကောင်းမွန်တဲ့ဒီမိုကရေစီနိုင်ငံကြီးပြန်ပြီးတော့ဖြစ်စေချင်တယ်ကျွန်တော်တို့ဒီနောက်မျိုးဆက်တွေမှာကျွန်တော်တို့ဒီအမုန်းပြရဲ့အာဂရတွေတရားတွေကျွန်တော်တို့မရှိဘဲနဲ့ကျွန်တော်တို့တိုင်းပြည်ကိုတူတူထိုးစားပြီးတည်ဆောက်တာမျိုးကျွန်တော်ဖြစ်စေချင်တယ်အဲ့ဒီအချိန်ကျွန်တော်လည်းဘယ်ရွယ်ရရောက်ပေါ့နော်ကျွန်တော်အိမ်ပြန်လို့ရတဲ့အချိန်တိုင်းကျွန်တော်အိမ်ပြန်ချင်တယ်အဲ့ဒါကျွန်တော်မျှော်လင့်ချက်ပါ
အမေရိကန်ပြည်ထောင်စုမှာရောက်ရှိနေတဲ့အဆိုတော်လင်းနစ်ဖြစ်ပါရဲ့ရှင်။ဖိနှိပ်မှုတွေအကြမ်းဖက်မှုတွေစစ်ပွဲတွေကြောင့်ကိုယ်နေရတွေကနေဆုံးခွာထွက်ပြေးနေကြရတဲ့ဒုက္ခတွေရဲ့ခံနိုင်စွမ်းနဲ့တတ္တိကိုဂုဏ်ပြုပြီးတော့နှစ်စဉ်ဇွန်လ20ရက်နေ့ကိုကမ္ဘာဒုက္ခသည်တွေအဖြစ်ကုလသမဂ္ဂကသတ်မှတ်ထားပါတယ်။အမေရိကန်အပါအဝင်ဒုက္ခသည်လက်ခံတဲ့နိုင်ငံတွေမှာဆိုရင်သူတို့စီမှာလာရောက်အခြေချတဲ့ဒုက္ခသည်တွေလူမှုအတိုင်းဝိုင်းထဲမှာတသားရဖြစ်အောင်လို့ဘယ်လိုနေထိုင်နေကြသလဲ။ပြန်ပြီးတော့ဘလို့အကျိုးပြုနေတယ်လဲဆိုတာကိုအဲ့ဒီနေ့မှာမိမောင်းထိုးပြကြလေးရှိပါရဲ့ရှင်။ကျွန်မဆုမြတ်ပါမှာ
။ဒါကတော့နိုင်ငံကျော်အဆိုတော်ဘဝကနေဒုက္ခတွေဖြစ်လာသူအဆိုတော်လင်းနစ်ကိုဆက်သွယ်မေးမြန်းတင်ဆက်ပေးခဲ့တဲ့မတ်စုမြတ်မွန်ရဲ့လူမှုရှုခင်းအစီအစဉ်ထုတ်လင်းချက်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။ဒီအစီအစဉ်ကိုတော့တနင်္လာညတိုင်းမှာထုတ်လင်းပေးနေတာဖြစ်ပါတယ်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုထုတ်လင်းပေးခဲ့တဲ့အပတ်စဉ်အစီအစဉ်တွေကိုမနက်ပြန်အင်္ဂါမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ကျွန်မတို့ VOE မြန်မာပိုင်းကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေတွေ့ဆုံမေးမြန်းခန်းနေနဲ့ပတ်သက်လို့တော်ရရှင်နေအနေနဲ့ကျွန်မတို့ VOE မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပြုခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့ email လိပ်စာ burmese@voenews.com ကိုပေးပို့နိုင်တယ်လို့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင် VOE မြန်မာပိုင်းရဲ့တနင်္လာညအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင်
ယူကရိန်းနိုင်ငံတောင်ပိုင်းစိတ်ကမ်းမြစ်ဖြစ်တဲ့အိုဒက်ဆာကိုရုရှားကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ3ဦးဒဏ်ရာရခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကဒီကနေ့ပဲပြောပါတယ်။ရုရှားရဲ့တိုက်ခိုက်မှုမှာသုံးတဲ့အဝေးထိန်ဒရုန်15ခုလုံးကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့ပင်လယ်ထဲကပစ်လွတ်ခဲ့တဲ့ဒုံးကျည်၈ဆင်းနဲ့လေကြောင်းရန်ကောက်ဒုံးကျည်၈ဆင်းကိုလေကြောင်းရန်ကာကွယ်အဖွဲ့တွေကပစ်ချနိုင်ခဲ့တယ်လို့လည်းယူကရိန်းစစ်တပ်ကပြောပါတယ်။နိုင်ဂျာနိုင်ငံမှာအာနာသိန်းဖေရှားခံခဲ့ရတဲ့တမရမိုဟာမက်ဘဇွန်ကိုနိုင်ငံတော်ပုံကံမှုတိုင်းပြည်လုံခြုံရေးပြတ်ပြားစေမှုတွေနဲ့အရေးယူဖို့အစဉ်သင့်ရှိတယ်လို့အာနာသိန်းစစ်ကောင်းဆောင်တွေကပြောလိုက်ပါတယ်။တမရဟောင်းနဲ့ပြည်တွင်းပြည်ပကပတ်သက်ဆက်နွယ်နေသူတွေကိုပြည်တွင်းနဲ့နိုင်ငံတကာတာဝန်ရှိသူတွေရှေ့မှောက်မှာအရေးယူဖို့လိုအပ်တဲ့အထောက်အထားတွေကိုစုဆောင်းရရှိထားတယ်လို့လည်းနိုင်ငံမှာရုပ်မြင်သံကြားမှာအာနာသိန်းစစ်တပ်ရဲ့ပြောခွင့်ရဗိုလ်မှူးကြီးအမဒူအဒရမနီကမနေ့ကပြောပါတယ်အစောပိုင်းကတော့ပြည်ပခါတွေကိုရှောင်ရှားနိုင်အောင်အနောက်အာဖရိကစီးပွားရေးအတိုင်ဝန် ECOWAS အဖွဲ့နဲ့ဆွေးနွေးဖို့လမ်းဖွင့်ထားတာပါကချင်ပြည်နယ်ဖားကန့်မြို့နယ်မှာတနင်္ဂနွေနေ့ကမြေစာပုံပြိုကျခဲ့တဲ့အတွက်အနည်းဆုံးလူ25ရောက်လောက်ပျောက်ဆုံးနေတယ်လို့အခုချိန်ထိသေဆုံးသူတွေရဲ့ရုပ်လောင်းတလောင်းမှမရသေးကြောင်းကယ်ဆယ်ရေးအဖွဲ့ဝင်တွေက AFP သတင်းဌာနကိုပြောပါတယ်မနေ့ကဖားကန့်မြို့နယ်မနကြီးရွာအနီးမှာရှိတဲ့မြေစာပုံပြိုကျတဲ့နေရာဟာတွားရေးလာရေးခက်ခဲတာကြောင့်ပျောက်ဆုံးနေသူတွေအတွက်အသက်ရှင်ဖို့မျှော်လင့်ချက်နေတယ်လို့လည်းကေဆေးအဖွဲ့ဝင်တွေက VOE ကိုပြောပါရယ်မြေစာပုံဟာပေ900နဲ့600ကျားလောက်မြင့်တဲ့အကြောင်းနဲ့ပြီးခဲ့တဲ့ရက်ပိုင်းကမိုးရေရွာထားပြီးရေကန်လိုဖြစ်နေတဲ့ကျင်းဟောင်းဘေးကရေမစေးကြောက်ရှာသူတွေမြေစာပုံပြိုကျပြီးရေလိုင်းရိုက်ခတ်တာကြောင့်မျိုးပါခဲ့ကြတာပါပျောက်ဆုံးတဲ့အရေးအတွက်ထပ်တိုးလာနိုင်တယ်လို့လည်းဒေသခံတချို့ကခန့်မှန်းထားကြပါရယ်ရှင်
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းညို့ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Sidrick Franklin နဲ့ Joel Gill တို့ဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျွန်မကစုမမ အခုထုတ်လင်းပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှာတလှည့်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.